Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတောတာရှင်များခင်ဗျာ VOA American အတန်းမြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်မတ်လ9ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေတက်ရိုက်ထုတ်လွှင့်ပေးနေပါပြီ။တိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆံမိုးဝေပါခင်ဗျာ။ခုမနက်ခင်းအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ American သမ္မတဟောင်း Ronald Reagan ရဲ့ဇနီး Nancy Reagan ကွယ်လွန်သွားပြီဖြစ်ပါတယ်။ Republican Party တွင်ကိုယ်စားလှယ်ရွေးချယ်မှုတွေမှာစနေနေ့ကကျင်းပတဲ့ပနားမရွေးချယ်မှုတွေအရ Donald Trump နဲ့ Ted Cruz တို့ပဲဆက်လက်ရှင်ပြန်ရတော့မယ့်အလားအလာရှိနေပါတယ်။ကုလသမဂ္ဂကချမှတ်ထားတဲ့ရေရှည်တည်တံ့နဲ့ဖွံ့ဖြိုးရေးအစီအစဉ်ကိုအကောင့်ထည်ဖော်မှုအပေါ်ကျေနပ်အားရကြောင်းလက်ထောက်အတွင်းရေးမှူးချုပ်ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမအင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ကောင်းပါပြီခင်ဗျာအခုမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးမှာဆိုရင်တော့
အဲ့တော့တမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့ပဲเนาะသူတို့ယုံယုံကြီးသဘောထားကြီးကြီးနဲ့တော့ဖို့လိုတယ်လို့ထင်ပါတယ်အခုကတော့အဓိကတော့
ဒါကတော့ရခိုင်မျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောရဲ့သဘောထားကိုပြောပြတော့တာဖြစ်ပါတယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြပါမယ်ဒါပြင်အစိုးရကအာဏာလွှဲပြောင်းရေးအစီအစဉ်ကိုလွှတ်တော်အဆောက်အဦမှာပဲကျင်းပမယ်ဆိုပြီးတော့ NLD ကနေထပ်မံအတီးပြုတ်ပြောဆိုလိုက်တဲ့အကြောင်းသတင်းတော်ကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာမြန်မာပြည်ကပေးစာပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွှားထူးခြားဆန်းပြအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့စီစဉ်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါမယ်ခင်ဗျာ။
အမေရိကန်နိုင်ငံရဲ့အယောက်40မြောက်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့သူရော်နယ်ရိုဂင်ရဲ့ဘဝကျင်ပေါ်နန်စီရိုဂင်ဟာတင်းတင်းကြပ်ကြွနေမှာနှလုံးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်။အသက်64နှစ်ရှိပြီဖြစ်တဲ့ Mrs. Reagan ဟာကယ်လီဖိုးနီးယားပြည်နယ် Bel Air မှာကွယ်လွန်သွားကြောင်း Reagan စာကြည့်တဲ့အခါကြေညာပါတယ်။နန်စီရိုဂင်ရဲ့ရုပ်အလောင်းကိုကယ်လီဖိုးနီးယားပြည်နယ် Simi Valley မှာရှိတဲ့သမ္မတရော်နယ်ရိုဂင်စာကြည့်တဲ့မှာသူခင်ပွန်းရဲ့အုတ်ဂူနဘေးမှာမြုပ်နှံမှာဖြစ်ပါတယ်။နန်စီရိုဂင်ကွယ်လွန်သွားတဲ့အတွက်သမ္မတဘရက်အိုဘားမားနဲ့သမ္မတကတော် Michelle Obama တို့ကလည်းဝန်내ကြောင်ကြီးညာချက်တစ်စောင်ပြေဖို့ခဲ့ပြီးသူမရဲ့တမရကတော်အဖြစ်ပြသခဲ့တဲ့ဆန္ဒမူနာနဲ့နှွေးထွေးကောင်းမွန်တဲ့အကြံဉာဏ်ပေးမှုတွေဟာအဖိုးမဖြတ်နိုင်ကြောင်မှတ်တမ်းတင်ခဲ့ပါတယ်။ရုပ်ရှင်မင်းသားနဲ့မင်းသမီးအဖြစ်ကနေတမရနဲ့တမရကတော်ဖြစ်သွားကြတဲ့သူတို့ဇုံတွဲဟာ1981ခုနှစ်ကနေ1989ခုနှစ်အထိတမရအိမ်ပြည်တော်မှာနေထိုင်ခဲ့ကြတာဖြစ်ပြီးသူတို့ရဲ့အိမ်တောင်တက်ကတော့နှစ်ပေါင်း50ကျော်ခဲ့ပါတယ်။ဟောလိဝုဒ်မှာ1940ကမင်းသမီးနန်စီဒေးဗစ်လို့လူသိများတဲ့အန်ဖရန်စစ်ရောဘင်းစ်ဟာမင်းသားရော်နယ်ရိုဂင်နဲ့ဖူးစာဆုံးခဲ့တာဖြစ်ပါတယ်။ရော်နီလို့သူချစ်စနိုးကောလိပ်ရှိတဲ့ရော်နယ်ရိုဂင်နဲ့1952ခုနှစ်မှာလက်ထပ်ခဲ့တာပါ။သူမခင်မရော်နယ်ရိုဂင်ဟာ1969ခုနှစ်ကနေ1985ခုနှစ်အထိကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးအဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပြီး1986ခုနှစ်သမ္မတရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပေမဲ့1980ခုနှစ်မှာနောက်တစ်ကြိမ်ရွေးကောက်ပွဲမှာတော့အနိုင်ရခဲ့ပါတယ်။သမရကတော့အဖြစ်နဲ့ရှိနေစမှာမူရစ်ဆေးဝါးဆိုမတုံဘူး just say no to drugs ဆိုတဲ့မူရစ်ဆေးဝါးစန့်ကျင်လှုပ်ရှားမှုကိုဥဆောင်ပြီးတနင်္ဂနွေအတိုင်းအတာနဲ့မူရစ်ဆေးဝါးတိုက်ဖြက်ရေးတွေလှုပ်ဆောင်ခဲ့ပါတယ်ခင်မွန်းတဲ့သမရဘေးမှာအမြဲရှိနေတတ်တဲ့နန်စီရီဂင်ဟာအဲ့ဒီအချိန်ကအလုတ်လက်မဲ့နှုတ်မြင့်မားနေချိန်မှသမရအင်ဗျူမှာအပိုသုံးတာတွေအတွေ့အပြင်းပြင်းထန်ထန်ဝေဖန်ခဲ့သူလည်းဖြစ်ပါတယ်အဲဇိုင်းမာယောဂါနဲ့ဆယ်နှစ်ကျော်နေခဲ့ရတဲ့သမရရီဂင်2004ခုနှစ်ကွယ်လွန်ချိန်အထိသူမဟာအနာမှာမပြတ်အားပေးနေသူဖြစ်ပါတယ်သူတို့မှာတာသမီနှစ်ယောက်ကြံရတာဖြစ်ပြီးသမီးပက်တီဒေးဗစ်နဲ့တာရွန်ရီဂင်တို့ဖြစ်ပါလေ
Republican Party တွင်သမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာစီးပွားရေးလုပ်ငန်းရှင် Donald Trump နဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz တို့နှစ်ဦးပဲနောက်ဆုံးစကားတင်ကြံတော့မယ့်အလားအလာရှိနေပါတယ်။ပြည်နယ်အလိုက်ပြုလုပ်လာခဲ့တဲ့ပါတီတွင်ပနာမရွေးချယ်မှုတွေအရ Trump နဲ့ Cruz တို့နှစ်ဦးဟာကျန်သမရကိုယ်စားလှယ်လောင်းနှစ်ဦးဖြစ်တဲ့ Florida ပြည်နယ်အထက်လွှတ်တော်အမတ် Marco Rubio နဲ့ Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich တို့ထက်သာပြီးတော့ကိုယ်စားလှယ်အရေးအတွက်အများအပြားရရှိနေကြတာပါ။ Rubio ကတော့ American အုပ်ချုပ်မှုအောက်မှာရှိနေတဲ့ Puerto Rico ကျွန်းမှာပြုလုပ်ခဲ့တဲ့ပါတီတွင်းရွေးချယ်မှုမှာအနိုင်ရလိုက်တဲ့အတွက်2016ခုသမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနှစ်ခုမြောက်အနိုင်ရလိုက်တာဖြစ်ပါတယ်။စနေနေ့ကပြုလုပ်ခဲ့တဲ့ပါတီတွင်းသမရကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာ Cruz ဟာမျှော်လင့်ထားတာတဲ့ကျော်လွန်ပြီး Maine နဲ့ Kansas ပြည်နယ်တွေမှာအနိုင်ရလိုက်ပြီးတော့ Louisiana နဲ့ Kentucky ပြည်နယ်တို့မှာလည်းပါတီတွင်းရှေ့ကပြင်းနေတဲ့ Trump နောက်ကကပ်ပြီးဒုတိယနေရာမှာရှိနေကြတာပါဒီမိုကရက်ပါတီကတော့မိန်တီနယ်မှာဒေသဆန်တော်ချိန်တနင်္ဂနွေနေ့ကပါတီတွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေပြုလုပ်နေပါတယ်အခုချိန်ထိနိုင်ငံသားဝင်ကြီးကြောင့် Hillary Clinton က Vermont ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders အပေါ်အသာစီးရနေစေဖြစ်ပါတယ်ရှင
်တူရကီသမ္မတကိုအစင်တဆိုင်ဝေဖန်ရေးသားလာတဲ့အတိုက်ခံသတင်းစာကိုအာနာဘယ်နီကတင်ပြလိုက်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်ပြန်လေပုံနှိပ်ထွေလိုက်ပြီးအစိုးရကိုလိုလားတဲ့ဘက်ကတိတိတသားရက်တည်ရေးသားထားပါတယ်တူရကီနိုင်ငံရဲ့အကြီးဆုံးသတင်းစာဖြစ်တဲ့ဇမန်သတင်းစာတင်းနေနေနေ့ကထွေတဲ့အထက်မှာပြည်လူနေပါဖြစ်နေတဲ့တရားတည်ဆောက်မှုအပေါ်သမိုင်းဝင်ဆစ်လို့ရှာမှုတွေဖြစ်ပေါ်နေတဲ့အကြောင်းသတင်းဆောင်ပါရေးသားဖော်ပြထားပါတယ်သတင်းစာရဲ့မျက်နှာပုံမှာလည်းပြောနေတဲ့သမရရီဆက်ပ်တရဲ့အာဒဝမ်ရဲ့ပုံကိုအရေးတူဖော်ပြထားပါတယ်တင်းနေငွေနေ့ကထွေတဲ့ဇမန်သတင်းစာထဲမှာသူတို့ရဲ့သတင်းစာတိုက်ကိုအစိုးရကတင်ဖိုက်ဖို့စ조사စဉ်လွတ်လပ်စွာပြောဆိုမှုကိုအတန်တိတ်သွားအောင်လုပ်လို့မရဘူးလို့အော်ဟစ်ပြီးသတင်းစာတိုက်တင်ပိုက်တာကိုဟန်တားဖို့စူးစမ်းတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံဘုံနေရာဘာကြီးစံနေနဲ့ပြစ်ခတ်ခဲ့တဲ့အရင်နေ့ကဖြစ်ရတဲ့ကိုတော့ရေးသားဖော်ပြထားခြင်းမရှိပါဘူ
းအီရန်နိုင်ငံဟင်လာမြို့မှာတနင်္ဂနွေနေ့ကအသေးခံဘုံခွဲသမားတအူတိုက်ခိုက်မှုကြောင့်လူပေါင်းအနည်းဆုံး48ဦးသေဆုံးခဲ့ပြီးအခြားသူတွေလည်းဒဏ်ရာရခဲ့ကြပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS Islamic ဆွန်းရောက်စစ်သွေးကြတွေကပြောဆိုခဲ့ပါတယ်မြို့တော်ဘက်ဒတ်တောင်ပိုင်း195ကီလိုမီတာအကွာမှာရှိတဲ့စစ်ဆေးရေးဂိတ်စီကိုအသေးခံတိုက်ခိုက်သူကပောက်ကွဲစေနိုင်တဲ့ပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ tracker တစ်စီးနဲ့မောင်းနှင်ဝင်ရောက်လာခဲ့တာဖြစ်တယ်လို့ရဲအယားရှိတဦးကပြောပါတယ်ရှင်
ယူအေဗီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကုလသမဂ္ဂကချမှတ်ထားတဲ့ SDG ခေါ်ရေရှည်တည်တံ့တဲ့ဖွံ့ဖြိုးရေးအစီအစဉ်ကိုအကောင့်ထဲပေါ်တဲ့အနေနဲ့တိုင်းပြည်အသီးသီးကသူတို့နိုင်ငံသားတွေရဲ့ဘဝတိုးတက်ကောင်းမွန်ရေးတနိဋ္ဌာန်ချလှုပ်ဆောင်ခဲ့ကြတဲ့ရလဒ်တီအပေါ်ကုလသမဂ္ဂအနေနဲ့ကျေးဇူးအားရကြောင်းလက်ထောက်အတွင်းရေးမှူးချုပ်ယန်အလီယဆန်ကပြောပါတယ်တာတူညီမျှမှုရှိပြီးချမ်းသာကြွယ်ဝမှုနဲ့ရေရှည်တည်တံ့တဲ့ကမ္ဘာကြီးဖြစ်လာအောင်ကုလသမဂ္ဂကချမှတ်ထားတဲ့အလွန်ကျွံဆင်းရဲနွမ်းပါမှုရပ်တန့်ရေးရာသီဥတုပြောင်းလဲမှုကိုပြုပြင်ရေးနဲ့မမျှတမှုနဲ့တရားမျှတမှုမရှိခြင်းစတာတွေအဆုံးသတ်ရေးတို့အတွက် SDG ရည်မှန်းချက်18ခုကိုချမှတ်အကောင့်ထဲပေါ်လှုပ်ဆောင်ကြဖို့ပြီးခဲ့တဲ့စက်တင်ဘာလအတွင်းနိုင်ငံပေါင်း190ကကမ္ဘာကောင်းဆောင်တွေတာဏိထံချမှတ်ခဲ့ကြတာဖြစ်ပါတယ် SDG ရည်မှန်းချက်တွေဟာလာမယ့်15နှစ်အတွင်းအလွန်အရေးပါတဲ့ကဏ္ဍတွေမှာအလေးပေးလှုပ်ဆောင်ဖို့နှိုးဆော်ပေးနိုင်ရေးအတွက်ရည်ရွယ်ချမှတ်ထားတာဖြစ်ပါတယ် SDG ရည်မှန်းချက်တွေကိုအမျိုးသားရေးအစီအစဉ်အဖြစ်နဲ့မဟာဗျူဟာတွေစီမံကိန်းတွေချမှတ်အကောင့်ထဲပေါ်ခဲ့ကြတယ်လို့ VOA နဲ့ပြုလုပ်တဲ့တည်သက်မေးမြန်းကမှာအလီယဆင်ကပြောပါတယ်
တရုတ်နိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းအာဂရိလိုက်စားခဲ့တဲ့အစိုးရဝန်ထမ်း3သိန်းလောက်ကိုအပြစ်ပေးအရေးယူခဲ့တယ်လို့အာဏာရကွန်မြူနစ်ပါတီကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီထဲကဝန်ထမ်း2သိန်းလောက်ကိုအငယ်စားပြစ်ဒဏ်တွေချမှတ်ခဲ့ပြီး 12,000 လောက်ကိုတော့ပါတီတွင်းယာတုချတာတွေအပါအဝင်ပြင်းထန်တဲ့ပြစ်ဒဏ်တွေပေးခဲ့တယ်လို့ပါတီရဲ့စောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။စီကံထိန်းသိမ်းမှုစစ်ဆေးရေးဗဟိုကော်မတီလို့ခေါ်တဲ့အဲ့ဒီစောင့်ကြည့်ရေးအဖွဲ့ကသူတို့ရဲ့ website စာမျက်နှာမှာအကြမ်းမြင့်ဖော်ပြထားပေမဲ့ကော်မတီရဲ့ထုံးလုံနီဒါမှမဟုတ်ဘလို့အထောက်အထားကိုကျူးလွန်တယ်လို့သတ်မှတ်ကြောင်းပြောထားတဲ့အပါဝင်အသေးစိတ်တစ်စုံတစ်ယောက်ကိုတော့ရှင်းပြမထားပါဘူးတိကျလွတ်လပ်တဲ့စုံစမ်းမှုတွေအရဝန်ထမ်းပေါင်း1,569ဦးကိုပါတီကထုတ်ပယ်တာဒါမှမဟုတ်တစ်တံပေးတာတွေရှိတယ်လို့ဆိုပါတယ်တမန်တော်ရဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကနေအရေးယူခဲ့တဲ့ယာဒူးအကြီးဆုံးပုဂ္ဂိုလ်ကတော့ပါတီတွင်ပေါ်လစ်ဘူရိုအဖွဲ့ဝင်တဦးဖြစ်တဲ့ဇိုယောင်ကောင်းပါဖြစ်ပါတယ်သူကိုအာဂတိလိုက်စားမှုနဲ့မနစ်ကထောင်ဒဏ်တသက်ချထားခဲ့ပါတယ်ရှင
်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်း370ပေါ်ပါသွားကြသူတွေရဲ့မိသားစုဝင်တွေဟာအဖြစ်တစုံတရာမရမချင်းဆက်လက်ရှာဖွေသွားကြဖို့တနိဋ္ဌာန်ပြုလိုက်ကြပါတယ်ပျောက်ဆုံးနေတဲ့လေရင်ကိုမတွေ့တွေ့အောင်ဆက်လက်ရှာဖွေပေးဖို့မိသားစုဝင်တွေကတနင်္ဂနွေနေ့မှာအာနာဘန်နေထံတောင်းဆိုလိုက်ပြီးလေကြောင်းသမိုင်းမှာအထူးဆန်းဆုံးဖြစ်ရဖြစ်ခဲ့တဲ့ဒီကိစ္စကိုအဖြစ်မရပဲဒီအတိုင်းပြစ်မှတ်ထားသင့်ဘူးလို့ပြောပါတယ်အဲ့ဒီလေရင်ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေတရုတ်နိုင်ငံဘေကျင်းမြို့ကိုညဘက်မှာပြန်တန်းသွားစဉ် ခီးတဲ့နဲ့လေရင်ဝန်ထမ်းပေါင်း239ဦးနဲ့အတူ2014ခုနှစ်မလ10ရက်နေ့ကအစအနရှာမရလောက်အောင်ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။လာမယ့်အင်္ဂါနေ့မှာကြာရောက်တဲ့လေရင်ပျောက်ဆုံးခြင်းနှစ်ပြည့်အထိမ်းအမှတ်အဖြစ်နဲ့ရောတကယ်လို့လက်ရှိရှာဖွေနေတဲ့အိန္ဒိယသမုဒ္ဒရာတောင်ပိုင်းဒေသမှာလေရင်ပြက်ကိုမတွေ့ခဲ့ရင်တခြားနေရာတွေမှာပါတိုးချက်ရှာဖွေပေးရေးအာဏာပိုင်တွေထံတောင်းဆိုဖို့အတွက်ပါမိသားစုဝင်တွေကွာလာလံပူမြို့မှာစုဝေးခဲ့ကြပါတယ်။
အိန္ဒိယနိုင်ငံအနောက်ပိုင်းဂူဂျာရက်ပြည်နယ်တဲကိုပါကစ္စတန်ဘက်ကစစ်သွေးကြွားလို့ယူဆရသူ10ဦးဝင်ရောက်လာတယ်လို့ထောင်လိုင်းရေးသတင်းတွေရခဲ့ပြီးတဲ့နောက်မှာအာဏာပိုင်တွေကဂူဂျာရက်ပြည်နယ်အတွက်လုံခြုံရေးတတိပေးအဆင့်ကိုအမြင့်ဆုံးသတ်မှတ်လိုက်ပါတယ်။ရဲတွေဟာအဝေးပြေးလမ်းမကြီးတွေပေါ်မှာကားတွေ၊ဘတ်ကားတွေကိုစစ်ဆေးတာအပြင်မြို့ကြီးတွေနဲ့ရွာငယ်တွေရဲ့အဝင်တွေမှာလည်းစစ်ဆေးမှုတွေလုပ်နေတယ်လို့ဂူဂျာရက်ပြည်ရဲ့ဝန်ကြီးရရှ်နေကမ်ပတေးကပြောပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံရေးနဲ့ပတ်သက်တဲ့သတင်းတော်တစ်ပုဒ်ကိုအရင်ဆုံးတင်ဆက်ပေးဖို့ရှိပါတယ်မြန်မာအစိုးရရဲ့အာဏာလွှဲပြောင်းရေးကိုပြည်သူ့လွှတ်တော်မှာပဲပြုလုပ်မှာဖြစ်တယ်လို့ NLD ထိတ်တန့်ခေါင်းဆောင်တဦးကမနေ့ကထပ်မံပြီးတော့အတည်ပြုပြောဆိုလိုက်ပါတယ် NLD အစိုးရအဖွဲ့အသစ်မှာယာထားမယ်သမ္မတအပါအဝင်ဝင်းကြီးတွေရဲ့အမိစင်းကိုထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ထိပ်ပိုင်းခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအစိုးရတက်ကဆောင်ရွက်မဲ့လုပ်ငန်းတွေအကြောင်းကိုဆွေးနွေးခဲ့တဲ့အကြောင်းပါတီပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။မတ်အင်ဂျင်နိုင်ကအပြည့်စုံကိုတင်ဆက်ပေးပါလိမ့်မယ်
။လက်ရှိလွှတ်တော်မှာသမရနဲ့ဒုသမရတွေခန့်အပ်မဲ့ရက်ကိုမတ်လ10ရက်နေ့ဖြစ်ရှေ့တိုးသတ်မှတ်ပြီးတဲ့နောက်အစိုးရလုပ်ငန်းဆိုင်ရာကိစ္စရက်တွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ထိပ်တန်းခေါင်းဆောင်တွေမကြာခဏတွေ့ဆုံဆွေးနွေးလာနေတာပါ။မနေ့တနင်္ဂနွေနေ့ကဒေါ်ဆန်းစုကြည်ရဲ့နှင်းစီဆက်အိမ်မှာကျင်းပခဲ့တဲ့ပါတီဗဟုအလုံးမှုဆောင်ဆွေးနွေးပွဲနဲ့ပတ်သက်လို့ပါတီရဲ့ပြောခွင့်ရလည်းဖြစ်ဗဟုအလုံးမှုဆောင်အတွင်းရေးမှူးအဖွဲ့ဝင်လည်းဖြစ်တဲ့ဦးညံဝင်းကသတင်းတော့တွေကိုအခုလိုပြောသွားခဲ့ပါတယ်
ပထမဆုံးပြောစရာတစ်ခုပဲရှိတယ်ကျွန်တော်အာဏာလွှဲပြောင်းရေးကိုပြည်သူ့လွှတ်တော်မှာလုပ်ပါအဲဒါတစ်ခုနောက်သမရကိစ္စတွေဘာတွေဒါနဲ့ပတ်သက်ပြီးကျွန်တော်ပြောစရာဘာမှမပါဘူးစပ်တဲ့ဒီကဆွေးနွေးကြတယ်အများကြီးပါဖြေလာမယ်ဆိုပါမှာဆွေးလုံးဝအလုပ်လေးဆွေးနွေးဆုံးဖြတ်ချက်တစ်ခုမှမရှိဘူး
NLD အစိုးရအဖွဲ့မှပါမဲ့သမရဒုသမရအမည်တွေအပါအဝင်အခြားဝင်ကြီးအမည်စင်းတွေနဲ့ပတ်သက်တဲ့သတင်းတော့တွေရဲ့မေးခွန်းတွေကိုတော့ဦးညံဝင်းကပြန်လည်ဖြေဆိုခြင်းမရှိခဲ့ပါဘူး။စနေနေ့ကလည်းပါတီရဲ့စီးပွားရေးကော်မတီအဖွဲ့ဝင်တွေနဲ့ပါတီဗဟုအလုံးမှုဆောင်တချို့အစိုးရတဲ့လက်ထက်ဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ NLD အစိုးရတဲ့အနေနဲ့ရပ်ပေါင်းတရာအတွင်ဘာတွေအဓိကလှုပ်ဆောင်မလဲဆိုတာကိုဒေါ်ဆန်းစုကြည်ဟာသူ့ရဲ့နေအိမ်မှာပညာရှင်တွေကိုတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ NLD စီးပွားရေးကော်မတီဝင်တဦးဖြစ်တဲ့ဦးကျော်ဝင်းကသတင်းတော့တွေကိုအခုလိုပြောခဲ့ပါတယ
်။နောက်ဆိုရတဲ့လည်းခါကြရဲ့ဒီလူလူနဲ့တိုင်းမျိုးဘလောက်ထိမြင်မဲ့ဆန်ကျုပ်ပြည်နယ်နဲ့ကိစ္စတွေကိုပို့ပြီးတော့ဆွေးနွေးရပါ။နောက်စရာရက်တရာတွင်းတော့မှကျွန်တော်ဘာတွေလုပ်မယ်ဆိုတာအဓိကထားဆွေးနွေးရပါ။
NLD အစိုးရအဖွဲ့မှာပညာရှင်တွေအများဆုံးပါဝင်မှာဖြစ်တယ်လို့အခြားပါတီကပုံကူတချို့လည်းပါဝင်မှာဖြစ်ပြီး NLD ပါတီဝင်ဘက်ကတော့လူနည်းစုပဲဖြစ်မယ်လို့ပါတီခေါင်းဆောင်တဦးဖြစ်သူဦးဝင်းထိန်ကပြောဆိုထားပါတယ်တိုင်းပြည်ပြန်လည်ထူထောင်ရေးမှာအတက်ပညာရှင်တွေအများစုပါဝင်မဲ့အစိုးရမျိုးဖွဲ့စည်းတာဟာလက်တွေ့ကျတဲ့မှန်ကန်တဲ့ဆောင်ရွက်မှုဖြစ်ကြောင်း1990ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာတင့်ဆွေက VOA ကိုခုလိုပြောပါတယ်
ပါတစ်ချက်ကတော့ဟိုနိုင်ငံရေးအရာညွန်ပေါင်းပြုမှုသို့မဟုတ်မဟာမိတ်ပြုမှုသို့မဟုတ်အဲ့ဒါပြည်ထောင်စုပုံစံကြအောင်ဟိုစူးစမ်းမှုတည့်ရပေါ့နော်တခြားပါတီတွေတခြားဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုနဲ့သူတို့ရဲ့ကာယညာနာဆောင်အားတွေကိုယူတဲ့အချက်ပါဒုတိယတစ်ချက်ကတော့လက်တွေ့ကြတဲ့တိုင်းပြည်အုပ်ချုပ်ရေးပေါ့နော်အစိုးရဆိုတာအုပ်ချုပ်ရေးပါအဲ့တော့အုပ်ချုပ်ရေးရန်တရားကြီးကိုကင်တွယ်တဲ့အခါမှာလက်တွေ့ကြတဲ့လမ်းကြောင်းကိုရွေးတယ်လို့ဒုတိယအနေနဲ့မြင်ပါတယ်
နှစ်ပေါင်း60ကျော်အတွင်းလူထုကတင်မြောက်တဲ့အစိုးရအသစ်တက်လာတော့မယ့်အချိန်မှာ2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့တဲ့ NLD နဲ့ပတ်သက်လို့မက်ရှလာ6ရက်နေ့ရက်စွဲနဲ့ NLD လို့ပြောတဲ့ကြေညာချက်အတုတစောင်းလဲပြန့်နှံ့ခဲ့ပါတယ်။အဲ့ဒီတည်းမှာ NLD ကရွေးချယ်ထားတဲ့ဒုသမရလောက်အမည်စင်းတွေဆိုပြီးဥထင်ကျော်ပြည်သူ့လွှတ်တော်နဲ့ဥခွန်ထွန်းဦးအမျိုးသားလွှတ်တော်အမည်တွေကိုဖော်ပြထားပါတယ်ရှင
်။ဒါကတော့မတ်အင်ဂျင်နီယာပြောပြသွားတာဖြစ်ပါတယ်။အခုတော့အပတ်စဉ်နှစ်ဆက်နေတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြပါရမယ်။ဒီတစ်ပတ်မှာတော့ Federal ပြည်ထောင်စုတိဆောက်တဲ့နေရာမှာလက်နက်ကင်တိုက်နေတဲ့တိုင်းသားတွေအင်အားစုတွေရော တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ပါညှိနှိုင်းဆောင်ရွက်တဲ့နိုင်ငံရေးယဉ်ကျေးမှုတရထူထောင်ရမှာဖြစ်တယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်သဘောထားချမှုတွေနဲ့ပွင့်လင်းမြင်သာမှုလိုအပ်တယ်လို့ရခိုင်အမျိုးသားပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ်မြန်မာနိုင်ငံရဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပြီးတော့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်လို့ဦးဦးလှစောကို VOA ရန်ကုန်ရုံးရဲ့တာဝန်ခံဖြစ်တဲ့ဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုတင်ဆက်ထားပါတယ်နားဆင်ကြပါခင်ဗျာ
မင်္ဂလာပါဆရာ
မင်္ဂလာပါ
ဆရာဟုတ်ကဲ့ပါကျမတို့ VOA American တန်ကိုတကူးတကအချိန်မရတဲ့ကြားနေလာပြီးတော့တွေ့ဆုံမြင်မြင်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်တယ်ကျွန်တော်လည်းပြောခွင့်ရလို့အများကြီးဝမ်းသာပါတယ
်ဒီရွေးကောက်ပွဲလည်းအနိုင်ရကြပြီဟို NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကလည်းဥဆောင်ရမယ်ဒီမိုကရေစီနီးလမ်းကျသွားကြရမယ်ပေါ့ဒါပေမဲ့ဒီဖက်ဒရယ်ပြည်ထောင်စုကြီးထူထောင်ကြမယ်ဆိုတာရောဘယ်လောက်ထိများအနားလာရှိပါလဲရှင်
ကျွန်တော်ကလည်းဒါကိုလေကျွန်တော်က concept အနေနဲ့ကျွန်တော်နည်းနည်းပြောချင်တယ်ဆိုတော့ကျွန်တော်နားလည်တဲ့ concept ကတော့ federal ဆိုတာက तू က process တစ်ခုပဲ process တစ်ခုကိုတည်ထောင်တယ်လို့ပဲကျွန်တော်သွားမှာအဲ democracy လည်းဒီတိုင်းပဲကျွန်တော်ဗမာပြည်မှာကြတော့ democracy ရရှိရဆို democracy ရပြီဆိုရင်တခါတည်း solid တစ်ခုလို့ရတယ်လို့ထင်တယ်ဒါကျွန်တော်တို့ practice တစ်ခုပေါ့အဲ့တော့ practice ဆရာအစဉ်စဉ်သွားမှာအဲ့တော့ဗမာပြည်ကိုတည်ဆောက်ခါမှာလည်းတကယ် state building nation building သွားတဲ့ခါမှာလည်းဒီ federal နဲ့ပတ်သက်တဲ့ institution တွေကိုကျွန်တော်တည်ဆောက်ရမယ်တည်ဆောက်ရမယ်အတွက်ကျွန်တော်တို့ညီနိုင်ရမယ့်အပိုင်းတွေအများကြီးရှိတယ်။နောက်တစ်ခုက2008ဖွဲ့စည်းပုံထဲမှာဆိုရင်လည်းတချို့ကတော့သူကျွန်တော် formally ပေါ့ formal အတိုင်းဆိုတာ federal ဖြစ်တယ်ပေါ့လေအစင်းစင်။ဒါပေမဲ့ federal မဖြစ်ဘူးဆိုလည်းပြောလို့ရတယ်လေအချက်တည်းလည်းအများကြီးရှိပါတယ်။အဲ့တော့2008ဖွဲ့စည်းပုံကိုချိန်နေတော့2008ဖွဲ့စည်းပုံကိုဒီ NLD ဥဆောင်တဲ့ဆိုဟာဘလောက်ထိကိုစေရောကိုပါလိုက်လိုက်လေလေပြင်မလဲပြင်ဖို့ကြိုးစားမလဲပြင်ဖို့ပေါ့သူတို့ကပါဝါပြည့်ရှိရလားဆိုတခုရှိတယ်။နောက်တစ်ခုကကျွန်တော်ဒီfederal ကိုပြင်မယ်ဆိုလို့ federal ဖြစ်ဖို့တည်ဆောက်မယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားပြည်သူတွေရဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေသဘောထားဟိုကျွန်တော်တို့တိုင်းရင်းသားအခွင့်အရေးတွေနဲ့တောင်းဆိုနေတဲ့လက်နက်ကင်နေတဲ့အဖွဲ့အစည်းတွေရဲ့သဘောထားကိုလည်းကျွန်တော်တို့အကုန်လုံးညှိနှိုင်မယ်လို့ထင်ပါတယ်။အဲ့တော့ဒီဟာကြီးကကျွန်တော်ထင်တယ်ကျွန်တော်အချိန်တူတူတင်းမှာတော့ဒီဟာကြီးကအောင်မြင်ဖို့အလားအလာမရှိပါဘူး။
အခုဒီတိုင်းရင်းသားစီလုံးညညရေးပေါ်ဒီအမျိုးသားပြန်လည်ရင်ကြားစီရေးတွေပြောနေကြတဲ့အထင်မှာပဲဒီရခိုင်ပြည်နယ်မှာလည်းမငိမ့်မချမ်းအတန်လေးတွေကြားနေရတာရှိပါတယ်ဥမာ AA ပေါ့နော်ရခိုင်တပ်မတော်ဆိုပြီးတော့စူးစီးပြီးတော့အခုတော်လိုင်းရေးအသွင်ဖြစ်နေတာပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုသဘောရလဲရှင်ဟိုတလောကတော့ကြားလိုက်တာတော့ဒီရခိုင်ပြည်နယ်အစိုးရကနေပြီးတော့ဖုန်းတော်ကြီးတွေကကြားဝင်ပြီးတော့ရင်းညာရေးဆက်ဆက်ဆွေးနွေးပေးဖို့ဆိုပြီးတော့မြစ်တာရခိုင်နဲ့ကြားရပါတယ်အဲ့ဒါနဲ့ပတ်သက်လို့ဆရာသဘောထားလေးသိပြရစေရှင
်ကျွန်တော်အမြင်ကတော့တိုက်သူတို့ကတော့လောလောဆယ်တိုင်းတောင်းဆိုဖို့အတွက်တနက်ဆိုတာကိုတိုကင်တစ်ခုနဲ့ကင်ပြီးတော့လက်နဲ့ကင်တော့လုံရတယ်ပေါ့ဒါပေမဲ့လမ်းကြောင်းကတော့နိုင်ငံတွဲဆုံဆွေးနွေးမှုလမ်းကြောင်းပဲတွဲဆုံဆွေးနွေးပြီးတော့မှကျွန်တော်တို့ဘလူသွားကြမလဲလောလောဆယ်လက်နဲ့ကင်လက်ကင်ထားပေါ့ political dialogue ဖောင်ထဲဝင်လာမယ်အဲ့တော့ AA နေနဲ့သူလည်းသူရခိုင်မျိုးသားကျူစီပေါ့ဆိုပြီးတောင်းဆိုရတိုက်ပွဲဝင်နေအဲ့လို KI လည်းတောင်းနေဦးကချင်းကရင်နဲ့ကရင် KNU ဆိုလို့ရှိရင်တစုံတရာနားလည်မို့ရပြီးဆွေးနွေးဖို့တွေဝင်ပါတယ်အဲ့တော့အဲ့လူတွေအကုန်လုံးပါမှကျွန်တော်တို့အဖြစ်ရမယ်ထင်ပါတယ်ညီတိုင်းသွားမယ်ထင်တယ်အဲ့တော့အေးအဲ့လိုလက်နဲ့ကြိုက်ပြီးတိုင်းနေတာကိုကျွန်တော်တို့ကကျွန်တော်မှားတယ်လို့တော့မပြောချင်ဘူးသူတို့လည်းသူတို့လမ်းကြောင်းတစ်ခုတို့ရွေးတာပဲကျွန်တော်တို့ကတော့ဒီ democratic process ထဲကလည်းတစုံတရာရနိုင်တယ်အခုဆိုနည်းနည်းပါးပါးပွင့်လင်းလာမှုတွေရှိတဲ့အတွက်ကြောင့်ကျွန်တော်ကလည်းနည်းနည်းလေး progress တော့ဖြစ်တယ်ဒါပေမဲ့ credit နည်းနည်းကွက်ကွက် progress နဲ့သွားတယ်လို့မြင်တယ်အဲ့တော့သူတို့လည်းသူတို့လမ်းကြောင်းသွားပါကျွန်တော်တို့လည်းကျွန်တော်တို့ democratic platform တွေကကျွန်တော်တို့သွားမယ်အဲ့လိုသဘောမျိုးပါအ
ဲ့တော့ရခိုင်ပြည်နယ်အစိုးရဒီရခိုင်ပါမျိုးသားပါတီကလည်းအများစုနိုင်ထားတဲ့ဆိုတော့ရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးမှာရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်ရွေးဖို့ပေါ့အဲ့ဒါလည်းနည်းနည်းလေး controversial ဖြစ်နေတာပေါ့လူကြားနေကြရတာပေါ့နော်အဲ့ဒါလည်းဒီစစ်တပ်ကလည်းသူတို့စစ်တပ်ကလူပဲထားစီခြင်းနေပေါ့သူ့ကိုလည်းလူချိုက်များတယ်ဆိုပြီးတော့လည်းပြောနေကြတာပေါ့နော်ပြီးတော့လည်းမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကလည်းသူတို့အစိုးရဖြစ်လာတဲ့အခါမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ကလူ့ဘဝဝင်ကြီးချုပ်အဖြစ်နဲ့ခတ်မယ်ပေါ့နော်ဆိုတော့ဦးလှဆော်တို့ပါတီအနေနဲ့ပေါ့နော်သဘောထားလေးသိပြရစီရှင
်ကျွန်တော်တို့ကတော့ဒီပို့မ261ပေါ့လေဒါကျွန်တော်တို့မကြိုက်ဘူးကျွန်တော်တို့ဖွဲ့စည်းပုံပြောင်းလဲရမှလည်းအဲ့ဒါပြင်ခဲ့တယ်အဲ့တော့အဲ့ဒါကိုလုံးဝဖယ်သိမ်းပါတယ်နော်ဇေယ1တို့တရား1တို့2တို့5တို့ဆိုတော့လေဒါပေမဲ့ဒီဟာကိုပေယုံနဲ့တော့ Federal မဖြစ်သေးဘူးဒါပေမဲ့ဒါကိုပြင်လိုက်တယ်ဆိုလို့ရှိရင် Federal တက်နဲ့ Snap တစ်ခုကိုတော့တယ်ပေါ့ကျွန်တော်အမြင်နဲ့အဲ့တော့ဒီဟာလေးမှာကအဖို့အထစ်ဖြစ်နေတော့ဆိုမကောင်းဘူးကျွန်တော်တို့261ကိုပြင်ဖို့ဆိုတာကိုကျွန်တော်တို့တက်မတော်ဖက်ကဟိုကျွန်တော်တို့လိုက်လိုက်လျော်လို့မရှိခဲ့တဲ့တရား261ကကန့်လန့်ကန့်လန့်ရေးပဲကိုပါလာတယ်အဲ့တော့အခု NLD ကအခုစကားပြောတဲ့ခါမှာလည်း261ကိုပဲကင်ပြီးပြောလာတယ်ဘုရားနော်သူတို့လည်းပြင်ရင်နဲ့ဆန္ဒရှိလို့ပြောပါတယ်261ကင်ပြီးပြောလာဆိုတော့ကျွန်တော်တို့စိတ်မကောင်းဘူးအဲ့တော့ကျွန်တော်တို့ကတတိတတိုင်းပြင်သင့်တာတွေတော့အကုန်လုံးပြင်ရမှာပဲဒါပေမဲ့တချို့အရေးကြီးတဲ့ပြဿနာအကြီးကြီးပြဿနာတွေရှိတယ်ဥပမာကျွန်တော်တို့ဒီ မြန်မာပြည်နိုင်ငံရဲ့မှာတပ်မတော်ရဲ့အခန့်ငန်းနာတို့ကျွန်တော်တို့ဒီကာလုံဖွဲ့လို့ပါတော့ဆိုတာလေဒီဟာတွေကတော့တော်တော်လေးဟိုတပ်မတော်ဖက်ကလည်းဒါအတိဆုတ်ကင်ထားမှာပေါ့အဲ့ဒါဆိုတော့ဒါတွေကတော့ကျွန်တော်တို့ရေရှည်မှာတော့အမှ 25% လို့နော် 25% ဆိုရင်ကတော့သူအဲ့ဒီ 25% နဲ့နိုင်ငံကိုအုပ်ချုပ်တဲ့ model ကအင်ဒိုနီးရှားမှာလုတ်ခဲ့တယ်ဒါပေမဲ့ gradually တဖြည်းဖြည်း short short တော့အင်ဒိုနီးရှားအခုဆိုလုံးဝကင်းသွားပြီပေါ့တော့အဲ့တော့ဒီဟာတွေကကျွန်တော်အရှင်ယူပြီးသွားမယ်နှိမ့်နိုင်ပြီးသွားမယ်အဲ့တော့တမတော်ဖက်ကလည်းသဘောထားကြီးကြီးနဲ့ပဲเนาะသူတို့ယုံယုံကြီးသဘောထားကြီးကြီးနဲ့တော့ဖို့လိုတယ်လို့ထင်ပါတယ်အခုကတော့အဓိကတော့ဒီ political dialogue culture ကိုပမာဥပမာထုံကားစီနေ NLD နဲ့တမတော်ကြားထဲမှာလည်းညှိနှိုင်းမှာဆွေးနွေးပါကျွန်တော်တို့အခုဆိုရင်ဒီလင်းနဲ့ကင်ပြီးတိုက်နေကြတဲ့ KNU နဲ့ဟိုတမတော်ကခေါင်းဆောင်တွေလည်းပြောဆိုဆွေးနွေးလို့အဖြစ်ထွက်ပြီးတချို့လည်းဟိုတန်တရားရှိတယ်တချို့ကလည်းကောင်းတယ်လို့မြင်နေဒါတော့ရှိမှာပေါ့လေဒါသမိုင်းကဆုံးဖြတ်ပြီးပါလိမ့်မယ်အဲ့လိုပဲ NLD နဲ့လည်းတိုင်းရင်းသားပါတီလေးဆွေးနွေးပါအဲ့တော့အခု democratic culture ဖြစ်တဲ့တခြားနိုင်ငံတွေမှာဆွေးနွေးနေရင်ကျွန်တော်တို့စီမှာလည်းအဲ့လိုပျော်ပျော်ပွားပွားဆွေးနွေးတာမျိုးကျွန်တော်ဖြစ်စေချင်ပါတယ
်။ဟုတ်ကဲ့ပါ။ဒီရခိုင်ပြည်နယ်ဆိုတာလည်းမြန်မာနိုင်ငံကြီးတစ်ခုလုံးရဲ့အနောက်ဘက်တကားဖြစ်နေတာပေါ့နော်။အနောက်ဘက်တကားဆိုတော့လုံခြုံရေးအရင်အရေးကြီးတယ်။နေဆက်ဒေသလုံခြုံမှုကအရေးကြီးတယ်ဆိုတော့ဒါစစ်တပ်ရဲ့အခမ်းကဏ္ဍကလည်းရခိုင်ပြည်နယ်မှာအတန်းမှကိုအရေးကြီးတယ်လို့သဘောထားကြတာရှိပါတယ်။အဲ့ဒါကြောင့်မို့လို့လည်းဟိုလူတွေကပြောနေကြတာပေါ့ရခိုင်ပြည်နယ်လုံခြုံမှုအတွက်ကိုဒီလုံခြုံရေးနဲ့ပတ်သက်လို့ရှိရင်ဒီစစ်တပ်ရဲ့အခမ်းကဏ္ဍကလည်းအရေးကြီးတယ်လို့ပြောနေကြတာပါ။အဲ့တော့ဒီစစ်တပ်ရဲ့အခမ်းကဏ္ဍကိုရခိုင်ပြည်နယ်မှာရှော့ချလို့မရသေးဘူးဆိုတဲ့သဘောကိုပြောနေတဲ့ဟိုပုံစံမျိုးဖြစ်နေတာပါရှင်အဲ့တော့ဘယ်လိုသဘောရပါလဲ
ကျွန်တော်ကဟိုစစ်တပ်ရဲ့အခမ်းကဏ္ဍဟာပုံမှန်ဒီမှာရခိုင်ပြည်အတိုင်းတန်နေပေါ့တော့တော်တော်လေးအကြီးကြီးပါတယ်ဟောဆိုကျွန်တော်တို့ဘယ်ဒီမိုကရက်တစ်အစိုးရပဲဖြစ်ဖြစ်เนาะကျွန်တော်တို့ဒီရခိုင်ပြည်မှာဥမာ community violence တို့တခြားချင်းချောင်းမှုတို့ဘာတော့ညာတို့ပေါ်လာလို့ရှင်ဒါကျွန်တော်စစ်တပ်ကတခုခုသဘောထားမကြည့်ဘူးစစ်တပ်ကတခုခုဟိုအစိုးရနဲ့စစ်တပ်နဲ့ကြားထဲမှာဟို trust မရှိဘူး understanding မရှိဘူးဆိုရင်ရခိုင်ပြည်တည်ငြိမ်မှုအများအားပြတ်သွားနိုင်တယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာရှိစစ်တပ်ကိုအရေးကြီးတာမဟုတ်ဘူးစစ်တပ်ရဲ့အခမ်းကဏ္ဍနဲ့ကျွန်တော်နိုင်ငံရေးပါတီတွေရဲ့အခမ်းကဏ္ဍကညှိနှိုင်းပြီးသွားမယ်ဆိုရင်အထားမျိုးကျွန်တော်လိုချင်ပါတယ
်ဟုတ်ကဲ့ပါအခုရခိုင်ပြည်နယ်အကြောင်းပြောမယ်ဆိုလို့ရှိရင်ဒီနိုင်ငံတကာမှာပေါ့အများအားပေါ်လာတဲ့ပြဿနာကတော့ဒီဟိုဒီမှာတော့ဘင်္ဂလီလို့ခေါ်ကြတာပေါ့နိုင်ငံတကာကတော့ရိုဟင်ဂျာလို့ခေါ်ကြတာပေါ့နော်အဲ့ဒီလူမျိုးစုတွေပေါ့သူတို့လူနည်းစုလို့သူတို့သတ်မှတ်ထားတယ်အဲ့တော့သူတို့ရဲ့အရေးပေါ့အဲ့ဒီအရေးနဲ့ပတ်သက်လို့ရောဦးဒီကိုင်းမျိုးသားပါတီရဲ့သဘောထားယက်တီချက်လေးသိပြရစီရှင
်ကျွန်တော်ကတော့ထင်ပါတယ်အခုအဲ့ဒီပြဿနာကတော့နည်းနည်းလေးငြိမ်နေတယ်ဗျာနည်းနည်းဟို normal နီးပါးလောက်ရောက်လာတယ်ပေါ့လေတမိုင်းပညာရှင်တွေနောက်တက်မတော်ဖက်ကလည်းတက်မတော်ဖက်ကအဲကာရှုပ်တူကလည်းပွင့်ပွင့်လင်းပြောတယ်ဆိုတော့ပွင့်လို့ဒီရိုဟင်ဂျာဆိုတာကျွန်တော်တို့ဘယ်လိုမှလက်ခံနိုင်တဲ့အကြောင်းအရာတခုမဟုတ်ဘူးဒါပေမဲ့ဒီမွတ်စလင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသူတို့ရဲ့ရပင်ရထိုက်တဲ့လူအခွင့်အရေးတော့ဒါကျွန်တော်တို့ guarantee ပေးရမယ်နောက်တစ်ခုဒီထဲမှာဟိုခိုးဝင်လာတဲ့တရားမဝင်တဲ့ဟာတွေကိုလာဥပဒေကြောင်းရအောင် rule of law အနေနဲ့ဒါတွားမယ်ဆိုတဲ့အပိုင်းကိုအကုန်လုံးလက်ခံကြပါတယ်เนาะဒါပေမဲ့အကောင့်ထဲပေါ်တဲ့အပိုင်းမှာတော့ဒါတွန်းဆုတ်ဖြစ်နေအခက်အခဲတွေအများကြီးရှိတယ်အဲ့ဒါပါပဲကျွန်တော်တို့ကတော့ဒီ Rohingya ဆိုတဲ့ war ဟာကိုဒီဗမာပြည်သမိုင်းမှာလည်းမရှိတဲ့အတွက်ကြောင့်ဒါမေးပလိုက်ပါတော့ကျွန်တော်လည်းပြောပါတယ်မေးလိုက်တော့ခင်ဗျားတို့မိတော့မှဒီ community တွေတကယ်ဟိုဟိုစစ်မှန်တဲ့နိုင်ငံသားတွေဖြစ်အောင်တော့ဒီမြမရင်ကျမှုနဲ့ယင်ပအောင်ရခိုင်ရင်ကျမှုသိအောင်ယင်ရင်ကျဖြစ်အောင်ခက်ပညာတက်အောင် develop ဖြစ်အောင်ခင်ဗျားတို့အဲ့ဒါပဲစဉ်းစားရိုဟင်ဂျာဆိုတဲ့ဟာကိုအိမ်မက်ကိုတော့ခင်ဗျားတို့ဖြောက်လိုက်ပါတော့အဲ့တော့အခုတော့ငြိမ်နေဒါပေမဲ့အစိုးရအသစ်တက်လာတဲ့ခါကျတော့ဒီအပြင်မှာရှိနေတဲ့ဒီ exile muslim တွေပေါ့လေ radical muslim တွေကဘလို့စကန်တော်မလို့ကျွန်တော်မသိဘူးနောက်တော့ကျွန်တော်စွ့ရင်လည်းအခုကနိုင်ငံတကာမှာဆိုလဲပယ်မှာပဲဖြစ်ဖြစ်ဒီမိုကရေစီကိုအခွင့်အောင်းယူပြီးတော့ Islamization ကနည်းနည်းလေးဆိုးရင်စရာအရှင်တွေရောက်တဲ့ကြောင်းကျွန်တော်တို့ကအဲ့ဒါလေးချိန်မီပြီးတော့တခုခုရခိုင်မှာဖြစ်မှလဲဆိုးရင်လေအဲ့တော့ဒီလိုလုံညုံရင်းနဲ့ပတ်သက်လာလို့ရှင်တော့ရခိုင်ရဲ့အနေထားဆိုးရင်စရာဖြစ်တဲ့အတွက်ကြောင်းကျွန်တော်တို့စစ်တပ်ကအုပ်ချုပ်တာတော့ဆိုလိုတာမဟုတ်ဘူးဒါတက်မတော်နဲ့ဒီရခိုင်ပြည်နယ်အစိုးရနဲ့တက်မတော်နဲ့ရခိုင်နိုင်ငံရေးပါတီတွေ NLD ပဲဖြစ်ဖြစ်ပဲပါတီပဲဖြစ်ဖြစ်ဟိုနားလည်မှုယုံကြည်မှုရှိတယ်ဆိုရင်ခိုင်ပြည်ကိုတည်နေငြိမ်ငြိမ်လေးထိန်းထားနိုင်လို့ဆိုရင်ကောင်းပါတယ်လို့မို့ရင်ကျွန်တော်ရခိုင်ပြည်အနေထားပြတ်သွားရင်ဘာမှမဖြစ်ရဒီမိုကရက်တစ် process ကလည်းအထီးပါးတွေပေါ်လာနိုင်တာဆိုရင်တို့ပါ
ဟုတ်ကဲ့ပါနောက်တစ်ခုမြန်မာဒီရခိုင်ပြည်နယ်နဲ့ပတ်သက်ပြီးပြောရမယ်ဆိုလို့ရှိရင်လောက်ကန်ရှားပါတဲ့ပြဿနာပေါ့နော်ဒီနေ့ရင်ဆိုင်နေရတာဘာလို့လဲဆိုတော့ရခိုင်ပြည်နယ်မှာလူငယ်တွေလူရွယ်တွေမရှိသလောက်ရှားပါသွားပါပြီလူငယ်အများစုကမလေးရှားနိုင်ငံထွက်လောက်ကြမယ်ထိုင်းနိုင်ငံထွက်ပြီးအလုပ်လုပ်ကြမယ် ဒါလည်းမကဘူးပြည်ရင်းမှာပဲတခြားနေရာတွေမှာသွားလုပ်တဲ့လူတွေလည်းရှိပါတယ်ရန်ကုန်မြို့မှာတော့မှတော်တော်များများရခိုင်လူငယ်တွေလှုပ်လှုပ်တာတွေ့ရပါတယ်မြို့သမီးတွေရောမြို့သားတွေရောအဲ့လိုပဲဒီဖားခတ်မှာဆိုလို့ရှိရင်လည်းတိတ်နဲ့ချီပြီးတော့ရခိုင်လူငယ်တွေအလုပ်လုပ်တာတွေ့ရပါတယ်သူတို့ရဲ့ပြဿနာတွေပေါ့နော်ဒီဖားခတ်မှာရေမဆေးကြောက်လုပ်ရင်းနဲ့အသက်တွေဆုံးရှုံးကြရတယ်ငွေစေဝါတွေဆွဲကြရတယ်သူတို့တွေဒီကိုဒေတာကိုပြန်လာနိုင်အောင်မဟာဗျူဟာတရက်တော့ချမှတ်ပြီးလောက်ရလိမ့်မယ်လို့ကျမသုံးသပ်မိပါတယ်အလုတ်ကင်နဲ့ဖန်တီးပြီးတော့ဗောလေအဲ့တော့ဒီခိုင်ပြင်းနေမှာအလုတ်ကင်ဖန်တီးရင်းနဲ့ပတ်သက်ပြီးတော့ဆရာတို့ပါတီရဲ့ဟိုမူဝါဒလေးသိပြရစီရှင
်ကျွန်တော်တို့ရဲ့ခိုင်မှာအလုတ်ကင်ဖန်တီးဆိုတာကျွန်တော်တို့ကဒီကျွန်တော်တို့ရခိုင်တပြည်လုံးအတိုင်းအတာနဲ့လျှက်စစ်မေးရရှိရေးဆိုတာကျွန်တော်စပါဒီ RNDP စထောင်တွေကကျွန်တော်လုတ်ခဲ့ပါတယ်ဒါမှမဟုတ်ကျွန်တော်ငါးနှစ်မိပါသာလုတ်ပုတ်ပါတယ်ကျွန်တော်တို့ဒီဟာကျွန်တော်တို့မအောင်မြင်ဘူးနည်းနည်းပါးပါးရရရှိပေါ့ဆိုကျွန်တော်တို့ဒီအကုံလုံးပေါ့လေကြည်လွတ်တော့လောက်အနှံ့ကျွန်တော်လျှက်စီမိရတယ်ဆိုလို့ရှိရင်ကျွန်တော်တို့မှာကျွန်တော်တို့ကျွန်တော်အသေးစားဆက်မှုလုပ်ငန်းလေးတွေကအစပေါ့နော်ကျွန်တော်တို့ကောင်းလာမယ်ဆိုလို့ရှိရင်ကျွန်တော်အလုတ်ကန်ခွင်လန်းနဲ့ပေါ်လာမယ်နောက်တစ်ခုကကျွန်တော်ဆက်မှုစုံတွေကိုအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့ကျွန်တော်9နှစ်နီးပါးတာကုံသွားတယ်ကျွန်တော်တို့ဟိုအမတန်ပြဿနာများတဲ့ဟိုအငင်းပွားပွေရာဖြစ်တဲ့ကြောက်ဖြူမှာပဲတဝဲဝလေလွယ်နေဖြစ်တယ်နောက်ကျွန်တော်တို့အမတန်လက်တွေ့အကောင့်တွေပေါ်လို့ရတယ်ပုံညွှန်းဆက်မှုစုံဆိုတာကြီးကဦးထက်တော့ဘာမှမသိဘူးအဲ့ကွင်းမြင်ကြီးနဲ့ဝက်လက်ဝက်လက်ပဲဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့ကရခိုင်ပြည်မှာရက်စင်မီပြည်ဝရရှိရရက်စင်မီရရှိဆိုတာလည်းခုနကကျွန်တော်တို့ပြောလို့ SCZ ဆိုတာလည်းကျွန်တော်တို့တဘာဝတန်ခွင့်နဲ့ပတ်သက်တဲ့ကျွန်တော်တို့ Federal မူထမ်းမှာပါတဲ့ဒီ Resource Sharing ဆိုတာတဲ့နဲ့ပြန်ပြီးဆက်လာပါတယ်အဲ့တော့ကျွန်တော်တို့ဒီမှာဆက်မှုစုံတွေပေါ်လာရရခိုင်တပြည်လုံးမိရရှိရဆိုတာကိုကျွန်တော်တို့ပြီးခဲ့တဲ့9နှစ်အတွင်းမှာကျွန်တော်တို့အားရစရာကျွန်တော်တို့မမြင်ခဲ့ရဘူး
အဲ့ EIDI အဖွဲ့ဝင်နိုင်ငံတနိုင်ငံအနေနဲ့ပေါ့ဒီတဘာဝတင်ရစာတတွေ transparency ဖြစ်ရမယ်ပွင့်လင်းမြင်သာမှုရှိရမယ်ပေါ့ဟိုတာဝန်ခံတာဝန်သိမှုတွေအကုန်လုံးပါတာပေါ့နော်အဲ့တော့အခုလောလောဆယ်မှာဒီတဘာဝရေနံတိုက်ကြီးရှိနေတဲ့ဒီရခိုင်ကမ်းလွန်ဒေသကနေထွက်တဲ့တဘာဝရေနံတိုက်ကြီးကဒီကဘာနဲ့ခြီးပြီးတော့နာမည်လည်းကြီးပါတယ
်
ဟိုတန်းနဲ့ဒေါ်လာတန်းနေနဲ့ခြီးပြီးတော့ရရဲဆိုပြီးတော့အတန်တွေကထွက်နေပြီးတော့ရခိုင်ပြည်သူတွေတပြားမှမခံစားရတဲ့အခြေအနေမှာဖြစ်နေတာပေါ့နော
်အခုတော့ကျွန်တော်တို့ပုံမှာကျွန်တော်တို့တောင်းဆိုမှုပုံမှာရခိုင်နေတောင်းဆိုတာဖဲရဖြစ်ပါတယ်မြတ်တပါတယ်ဆိုတာကိုကျွန်တော်တို့ပုံမှာပြည်သူအများစုကလည်းကျွန်တော်ကိုချင်းစာပေးရပါတယ်ကျွန်တော်တို့ဒီအတိုင်းမဲ့ဟိုလက်ရှိအာဏာရှိနေတဲ့လူတွေဘက်ကတော့နည်းနည်းဒီပုံမှာတော့ဟိုလက်တွေ့ကြရတော့တုံ့ပြန်မှုတွေအင်မတန်အားနေတာပေါ့ဒါပေမဲ့ပြည်သူတွေကတော့ပုံမှာပြည်သူတွေတိုင်းရင်းသားပြည်သူတွေကတော့မြင်လာပါတယ်အထူးသဖြင့်ပုံမှာပြည်သူတွေပို့ပြီးပုံမှာတွေကကျွန်တော်တို့ပို့တိလာတဲ့ကြောင့်ကျွန်တော်တို့ကဘာကြီးပြောဒီ process မှာကျွန်တော်တို့ဝန်တာတယ်ဒါလေးတူ
ဟုတ်ကဲ့ပါအခုနောက်ဆုံးအနေနဲ့ပေါ့နော်ဒီ ANP ရခိုင်မျိုးသားပါတီတွင်းမှာခေါင်းဆောင်ပိုင်းအခြေအနေလေးပေါ့နည်းနည်းသဘောထားကွဲလွဲတာလေးကြားနေရပါတယ်ဒါလည်းသဘောထားကွဲရဲဆိုတာလည်းဒီမိုကရေစီမှာတော့သဘောထားကွဲလွဲခွင့်ရှိပါတယ်လူတိုင်းနေအဲ့တော့ဒီမျိုးသားပြန်နေရင်ကြားစီကြီးလေးပြောရရင်မဒီ ANP နဲ့ဒီ ANP ပါတီကြားမှာရောခေါင်းဆောင်ချင်းချင်းပြန်နေရင်ကြားစီကြီးလေးပါတယ်အခြေအနေဘယ်လိုရှိပါလဲဆင
်ကျွန်တော်တို့ရောအများအားစူးစမ်းပါတယ်သူကျွန်တော်တို့ပါတီကလည်းဟိုကျွန်တော်ထင်ပါတယ်เนาะကျွန်တော်တို့နိုင်ငံရေးပါတီဆိုပေမဲ့ကျွန်တော်တို့ကပါတီ institution နေနဲ့ကျွန်တော်ခိုင်ခိုင်မာမာမရှိပါဘူးเนาะကျွန်တော် very loose ပါပဲအရင်ရောရောရောရောပါအဲ့တော့ဒီကြားထဲမှာလဲဟို faction တွေတော့ရှိတာမှန်ပါပဲ faction တယောက်လာတဲ့လမ်းကြောင်းတွေကမတူရဘူးဆိုတော့ faction တွေရောရှိကြတယ်နောက်တစ်ခုကဟိုကျွန်တော်တို့အဓိကကြုံတဲ့အခက်အခဲတစ်ခုကျွန်တော်ဒီငါးနှစ်တွေ့ကြုံမှာပြောချင်တာကတော့ဟိုပါတီထောင်လိုက်တဲ့ခါမှာရွှတ်တော်တွေကိုရောက်သွားတဲ့လူ ਨੇ ပါတီထဲမှာကြံနေလို့ကြာမှာတပတိပခါနေနဲ့ရှိပါတယ်အဲ့တော့အဲ့ဒါကိုကျွန်တော်တို့ဟို check and balance လို့ပေါ်ပြဟိုလွတ်တော်နဲ့ဟိုအစိုးရ check and balance လို့သူပါတီတစ်ခုရဲ့လွတ်တော်တဲ့ကိုရောက်သွားတဲ့လူနဲ့လွတ်တော်အောက်မှာလွတ်တော်မရောက်ပဲပါတီဒီစားကိုကျန်တဲ့လူတွေကြားထဲမှာ check and balance နဲ့ဟိုမလုံနိုင်တဲ့အတွက်ကြောင့်ပါတီကတခါတခါဟိုငရဲငရဲဖြစ်သွားတယ်ရှိပါတယ်အဲ့ဒါတွေကျွန်တော်တို့ညှိဖို့ကြိုးစားပါတယ်အခုဟိုအရင်တော့ဖြစ်ခဲ့တာတွေကိုကျွန်တော်သုံးသပ်ပြီးတော့အကောင်းဆုံးဖြစ်နိုင်အောင်ကြိုးစားဖို့ဘာလို့ဆိုကျွန်တော်တို့ပါတီလွတ်တော်ထဲမှာပြည်ထောင်စုလွတ်တော်ထဲမှာဆိုလဲတိုင်းရင်းသားထဲမှာဆိုလဲကျွန်တော်တို့ပဲရှိတယ်အဲ့တော့နောက်တစ်ခုကကျွန်တော်ကြုံလို့ပြောချင်တာကကျွန်တော်တို့တိုင်းရင်းသားတွေအကုန်လုံးစုပြီးတော့လှုပ်ထားတဲ့ National Dis Brotherhood Federation NBF ရှိပါတယ်။အဲ့ဒီ NBF ကလည်းကျွန်တော်တို့ဟိုရခိုင်တွေကပဲအများအများနိုင်တဲ့ပါတီတခုဖြစ်နေဆိုတော့ကျွန်တော်တို့ကအဲ့ဒီ NBF ကတစ်ဆင့် Federation ကိုတွားဖို့ဆိုတဲ့လမ်းကြောင်းတစ်ခုရှိတဲ့အခါမှာကျွန်တော်တို့ပါတီကခိုင်မာဖို့လိုပါတယ်။အဲ့တော့အခိုင်မာဆုံးဖြစ်အောင်တော့ကျွန်တော်တို့ကြိုးစားနေပါတယ်။ကျွန်တော်ကတော့ဒီဒါတဘာဝလိုပဲမြင်ပါတယ်။
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဆရာ
မြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA ကတင်းနာနေမနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့အတန်လှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ ိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာတော်ရရှင်တို့ခုနားဆင်နေကြရတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ40 kHz 9433ညတို့အပြင်လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ပြောရရင်သမရဦးသိန်းစိန်ဆိုရလက်ထက်ပြည်သူလူလုံးညုံရေးကိုပြည်ထရေးဝန်ကြီးဌာနနဲ့တမတော်စစ်ဘက်လေးရလုံခြုံရေးအဖွဲ့တွေပူးပေါင်းတာဝန်ယူထားတ
ဲ့ဒေသဆရာဦးစီသူအောင်မြင့်မှာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြမှာဖြစ်ပါတယ်။ဒါပြင်မြန်မာပြည်ကပေးစာကဘာတလွှားထူးခြားဆန်ပြစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုလည်းကြီးညာပေးဦးမှာပါ။အခုရင်တုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုတင်ဆက်ပေးပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ပါရှင် VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြော်ပြပေးမယ့်အပြင်သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မေတ္တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့သောရရှင်ရဲ့အစာတွေကိုထုံးစံတိုင်းအရင်ဦးဆုံးပြောပြပေးသွားခြင်းပါတယ်။ပြည်သူအများစင်ရဲသားဆိုပြီးတော့ကျွန်တော်တို့စီကတင်ဆက်ပေးတဲ့အစီအစဉ်ကိုတော်ရရှင်ခံပြန်းထံကတော့တော်တော်လေးကောင်းမွန်တဲ့သတင်းစုဆောင်းမှုပါတဲ့ဒီလိုမျိုးပြည်သူတွေသိမြင်လာအောင်လို့ထောက်ပြကူညီပေးတဲ့ VOA ကိုလည်းကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်တပတ်အတွင်းအားကစားသတင်းကိုအားပေးတဲ့ပရိသတ်လည်းတော်တော်များတာတွေ့ရပါတယ်နော်ဒီထက်ကတော်ရရှင်ခန့်ရောင်စဉ်ကတော့ဒီအစီအစဉ်ကိုအရန်ကြိုက်ပါတယ်ဆိုပြီးတော့ဆိုလာတာပါကျမရဲ့အစီအစဉ်တွေကိုအထူးသဘောကျပါတယ်ဆိုတော့တော်ရရှင်ကတော့လက်ကင်ဖုန်းနဲ့ကျမရဲ့အန်ရဲ့ဆိုပြီးပညာပေးသတင်းတင်ဆက်မှုနဲ့ပတ်သက်ပြီးတော့ဒီလိုဗဟုသုတရစီမဲ့ကျမရဲ့အတွက်လည်းအထောက်အကူဖြစ်တဲ့ဆောင်းပါးတွေကိုကြိုးဆိုပါတယ်လို့ရေးလာပါတယ်ရှင်။ဒီဘက်အတွင်းအားကစားသတင်းအစီအစဉ်ကိုသဘောကျပါတယ်လို့ရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့ဒီအစီအစဉ်ကိုတင်ဆက်ပေးတာအမတန်ကျေးဇူးတင်ပါတယ်။ဒီထက်မခလည်းတိုးချက်နိုင်ပါစီလို့ဆုမွန်တောင်းပါတယ်တဲ့။ VOA ဝိုင်းတော်သူဝိုင်းတော်သားတွေကျမ်းမာချမ်းသာကြပါစီလို့လည်းဆုတောင်းပေးလိုက်ပါတယ်ဆုပြီးရေးလာပါတယ်ရှင်။သတင်းမှန်တွေတင်ဆက်ပေးနေတဲ့ VOA ကိုကျေးဇူးပါလို့ရေးလာတဲ့တော်ရရှင်ကတော့ Handy Inley ဖြစ်ပါတယ်။ဒီတော်ရရှင်က
VOA ကိုနားထောင်လာခဲ့တာရာစုနှစ်ထပ်ဝက်ကျော်ရှိနေပါပြီ။ VOA ကသတင်းအမှန်တွေကိုကြားသိနားထောင်ဝင်ရနေလို့ကဘာကြီးဘာဖြစ်နေသလဲ။မြန်မာပြည်ကြီးဘာဖြစ်နေသလဲတိရကြားရမှတ်ရကဏ္ဍအစုံကဗဟုသုတရအသိအမြင်တွေတိုးပွားအတွေးအခေါ်တွေရင့်ကျက်မြင့်မားလာရလို့ VOA ရဲ့ကျေးဇူးကကြီးမားလှပါတယ်ဗျာ VOA ဝိုင်းတော်သူဝိုင်းတော်သားများကျမ်းမာကြပါစေအသက်အရကျော်ရှိကြပါစေခင်ဗျာ
ဗဟုသုတအသိအမြင်တိုးပွားရလို့ဒီတော်ရရှင်ကကျေးဇူးတင်ပါတယ်လို့ရေးလာတဲ့အချိန်မှာကျော်စင်ဦးဆရာဆိုတဲ့ဒီ Facebook ကတော်ရရှင်ကတော့ VOA အကိုအမများခင်ဗျာတဲ့ခရိုင်းဆိုရင်နေ့စဉ်သတင်းလွှာကိုแชร์လို့ရပါတယ်အခုဟာကแชร์လို့မရလို့ပါအကြောင်းရင်းသိပြရစီလို့ရေးလာပါတယ်ဟုတ်ကဲ့ပါ Facebook က VOA သတင်းတပုတ်အောက်မှာရေးထားတဲ့တော်ရရှင်ဖြစ်ပါတယ်ကျမအိမ်မှာแชร์လို့ကြည့်အဲ့ဒီသတင်းကိုတစ်ဆင့်ဖြန့်ကြည့်တာပေါ့နော်အဲ့လိုမျိုးแชร์လို့ကြည့်တော့အဆင်ပြေတာတွေ့ရပါတယ်ရှင်ဒါကြောင့်မလို့အဲ့ဒီတော်ရရှင်ဘက်ကအင်တာနက် line မကောင်းလို့လားဒါမှမဟုတ်ရင်လည်း smartphone အသုံးပြုလို့แชร์လို့တာမှာ line ကျနေလို့แชร์ကမထွက်တာလားဆိုတာစဉ်းစားစရာပါကျမလည်းကိုယ်တိုင်မမြင်ရတော့တေချာပြောဖို့ခက်ပါရဲ့ရှင်။နောက်ထပ်တစ်ခါထပ်ပြီးတော့လုပ်ကြည့်ပါအောင်လို့ပဲအကြံပေးချင်ပါတယ်နော်။ကျေးဇူးတင်ပါတယ်။အခုတော့တော်ရရှင်တွေကို Billboard Hot အဖြစ်ဆုံးတချင်းလေးတစ်ပုဒ်နဲ့ကြားဖြတ်ပြီးတော့ဖြောပြေးပေးချင်ပါတယ်ရှင်။ ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်သချင်းလေးကတော့ The Chainsmokers ဆိုတဲ့ DJ နှစ်ယောက်ပါဝင်ပြီးဖွဲ့ထားတဲ့ဂီတအဖွဲ့နဲ့တေးသံရှင် Roses အားဖြည့်ပြီးတည်ဆိုထားတဲ့ Roses ဆိုတဲ့သချင်းပဲဖြစ်ပါတယ်။ဒီသချင်းက2015တည်းကထွက်လာတာဖြစ်ပြီးတော့2015နှစ်ကုန်မှာတော့ Hot Dance Electronic Song စီးရင်အကနဲ့ Electronic သချင်းစီးရင်မှာနံပါတ်1ရတဲ့သချင်းပဲဖြစ်ပါတယ်။ဒေါ်ရရှင်နေနားဆင်ခံစားကြည့်ပါအောင်ရှင်။ Take it slow but it's not typical.ဆိုတော့ roses တို့အားဖြည့်ပြီးတည်ဆူထားတဲ့ roses ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာလက်ဆောင်ဖြစ်နေဖြောပြပေးဖို့ရှိပါတယ်။အခုတော့ကျမတို့ VOA ကတင်ဆက်တဲ့သတင်းပေါ်မှာတော်ရရှင်တွေမှတ်ချက်ရေးလာကြတာတွေကိုဖော်ပြပေးစီမှာပါ။မင်္ဂလာတော်ကျူးကျော်ရက်ွက်တွေရှင်းလင်းခံရဆိုတဲ့သတင်းမှာဒီရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တွေကပင်မပြင်စက်မှုဇုံတွေကကျူးကျော်ရက်ွက်သုံးခုကိုနောက်ဆုံးထားပြောင်းရွှေ့ဖို့သက်မှတ်ရဲ့ကြော်လွန်သွားပြီးတဲ့နောက်မှာအာနာဝါနေဆက်ရဲနေရကြီးတွေတုံးပြီးတော့ရှင်းလင်းဖယ်ရှားခဲ့တဲ့အကြောင်း VOA ရုပ်မြင်သံကြားကရေဒီယိုကနေပြီးတော့သတင်းတင်ဆက်ပေးခဲ့ပါတယ်နော်။ဒါနဲ့ပတ်သက်ပြီးတော့သောရရှင်နေအများကြီးတုံ့ပြန်ရေးသားလာကြတဲ့အထက်ကတချို့ကိုဖော်ပြပေးကြပါမယ်။ Joseph Smith ဆိုတဲ့သောရရှင်က
ကျူးကျော်ဒဲရီမှာနေတဲ့သူတွေကိုအရန်တလားမိတယ်။အမှန်ဆိုလို့ရှိရင်အရှိတော်အရှာမှာအမိမြမာပြီလောက်မြေရောက်သဘောဝတရားစရပေါ်ကျော်ဝမှုနဲ့စိုက်ပျိုးဖို့မြေစီမြေလွှာကောင်းတဲ့နိုင်ငံမျိုးမရှိသေးပါဘူး။မြေလူမြိုင်တွေအများကြီးရှိပါတယ်မြမပြည်မှာဘသူတေသေးငတိမိုင်ပြီးရောဆိုတဲ့လူတွေကြောင့်ပါဥပမာအနေနဲ့ကြည့်ရင်တော့အခုနေပြီးတော့ဟာရင်းနှုံးကဘာမှမရှိတဲ့ဒီချုံတွေထူထပ်နေတဲ့နေရာတစ်ခုပါအဲ့လိုမျိုးနေရာမျိုးကတော့မှအစိုးရရုံးဆိုင်တဲ့မြို့ဖြစ်နေတိဆောက်ခဲ့ကြတာပဲလေကျူးကျော်တဲမှာနေတဲ့သူတွေကအမိမြမပြည်ကနိုင်ငံသားဆစ်စစ်တွေပါအခုလဲမြေတွေကိုတင်းဆဲထားတဲ့ဥပိုင်တို့စစ်တပ်တို့ကပဲအခုမြမပြည်မှာရှိနေတဲ့ကျူးကျော်အိမ်တော်စုတွေကိုတအိမ်တော်မြေတကွက်နှုံပေးနေတော့မှခင်ဗျားတို့ရဲ့ဘိုးစဉ်ပေါင်းဆက်ဆက်သက်စားလို့မကုန်နိုင်အောင်ကြံပါသေးတယ်။တည်ရင်ခုနောက်ကိုဘာမှမပါပါဘူးဗျာ
။တော်ရှင်လူချောကတော့ဒီလိုကျူးကျော်တဲတွေဖြစ်လာတာကသက်ဆိုင်ရာရက်ွက်အုပ်ချုပ်ရေးမှုနဲ့စီပင်ကိုအေးအေးယူတင်နေတဲ့မရှိစင်ရိုင်းသားတွေစီကပတ်စံတောင်းစီမံကိန်းနေရာတွေမှာကိုဟာကိုအိမ်ဆောင်နေခိုင်းသက်ဆိုင်ရာကလာပြီးတော့ဘူရိုဇာနဲ့လာထူတော့အစိုးရနဲ့လုံခြုံရေးယူပေးတဲ့ရဲတွေပဲဆဲခံရတာပါ။တကယ်တမ်းစားတာကရက်ွက်အုပ်ချုပ်ရေးမှုတွေပါဆိုပြီးတော့ဒီတော်ရှင်ကြေးလာပါတယ်။ကင်ထွေးရီဆိုတဲ့သောရရှင်ကတော့သူ့ရဲ့ကိုရီအတွေ့အကြုံနဲ့နှိုင်းရှင်ပြီးတော့ဒီကိစ္စပေါ်မှာအခုလိုတုံ့ပြန်ပြီးတော့ရေးသားလာပါတယ်
။ကျွန်မလည်းမြန်မာနိုင်ငံသားတယောက်အနေနဲ့တစ်ခုလောက်တော့ပြောပြရစီရှင်။အဲ့ဒီအတွက်ကိုလည်းပြည်ပအားကိုပစိန်ရိုးလို့တော့ကျွန်မကိုမမြင်စေလိုပါဘူး။အခုလက်ရှိထိုင်းနိုင်ငံမှာခဏအလုပ်လုပ်နေပါတယ်။ဆယ်လင်းကားနှစ်လောက်ရှိပါပြီ။ဒုက္ခပေါင်းများစွာနဲ့လည်းရင်ဆိုင်ခဲ့ရပြီးပါပြီ။ဒါပေမဲ့ငတ်မွတ်တဲ့ဘေးတော့မရောက်ခဲ့ပါဘူး။ဘာကြောင့်လဲဆိုတော့အလောက်ဟူသည်မဂုံရှိစွာဆိုလိုပါပဲသူတို့နိုင်ငံကပြည်သူပြည်သားတွေအပြင် တခြားနိုင်ငံသားတွေအတွက်ကိုပါအလောက်ကများပြားလာတယ်ဆိုတာအားလုံးသိတယ်လို့ပါပဲသူတို့နိုင်ငံသားတွေကိုလည်းအဖက်ဖက်တိုးတက်အောင်လို့အစိုးရတွေနဲ့သက်ဆိုင်ရာတွေကဝိုင်းဝန်းကူညီဖြည့်ရှင်းပေးကြတယ်အစွန်းဆုံးအထိမရေတွက်နိုင်လောက်အောင်ပါပဲအဲ့ဒီအထက်ကတခုလောက်တင်ပြလို့တာကတော့အခုလက်ရှိဒုက္ခရောက်နေကြတဲ့လောက်ကန်စားတော့ဆရာနေရာမရှိတဲ့ဆင်းရဲသားတောင်သူလယ်သမားမိသားစုတွေကိုနိုင်ငံတော်ပိုင်းနည်းမြေတဲ့ယာယီဖြစ်တော်၎င်းအစဉ်ပြေတဲ့အထီတော်၎င်းစိုက်ပျိုးရေးမွေးမြူရေးမိမိအားတန်ရာလောက်ကန်စားတော့နိုင်ဖို့အခါအသင့်တလို့စီမံခန့်ခွဲဖြည့်ရှင်ပေးနေပါတယ်ဒါကြောင့်ကျူးကျော်နည်းမြေတဲ့ရှိနေကြတဲ့ပြည်သူတွေထဲမှာဒုက္ခရောက်နေတဲ့မိသားစုအနည်းနဲ့အများတော်ရှိမှာပါပဲအဲ့တော့အဲ့ဒီမိသားစုတွေကိုအသင့်တင်ကူညီဆောင်ရှောက်ပေးပါလို့ဒုက္ခရောက်ဖူးသူပြည်သူတယောက်အနေနဲ့မေတ္တာရက်ခံပါရစေရှင်
။ခင်ထွေးကြီးဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုယ်တွေအတွေ့အကြုံနဲ့နှိုင်းရှင်ပြောခုလိုမျိုးကျမတို့ VOE ရဲ့ Facebook စာမျက်နှာမှာမှတ်ချက်ပေးပြီးတော့ရေးလာတာဖြစ်ပါတယ်။တက်ဦးဆိုတဲ့တော်ရရှင်ကလည်
းအစရေကကိုယ်မြင်မှမဟုတ်တာနေခွင့်ရရလေးနဲ့ရင်ကျေးဇူးတင်တဲ့ပါတယ်။အချိန်တန်လို့ပိုင်ရှင်ကပြန်တောင်းရင်အသာတကြီးလေးပြန်ပေးလိုက်ပါ။ဒါလောကတဘာဝပါပဲ။အစရေကကိုယ်ပစ္စည်းမှမဟုတ်တာကျူးကျော်တွေ90ရာခိုင်နှုန်းဟာလှုပ်ရှားတွေကြီးပါပဲသူတို့ရဲ့နောက်မှာသူတို့ကိုချုပ်ထားတဲ့ငွေရှင်တွေပွဲစားတွေလည်းအများကြီးရှိပါတယ်ကျူးကျော်တွေအတွက်ချပေးခဲ့တဲ့ရက်ွက်တွေကိုသွားကြည့်သူတို့ရတဲ့မြေွက်တွေရောင်းပြီးနောက်တနေရာမှာသွားပြီးတော့နေကြပြန်ပြီလေပိုင်ရှင်ခွင့်ပြုချက်မရှိပဲသူတို့ဘာဖြစ်စည်းကိုယူတာခိုးတာပါပဲစင်ရဲနဲ့ခိုးမယ်ဆိုမြမပြီမှာလူကောင်းပဲရှိတော့မှာလေဗျာ
သောရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်သောရရှင်နေအတွက်မြမသချင်းလေးတစ်ပုဒ်နဲ့လည်းနောက်ပိုင်းမှာဖြောပြပေးဖို့ရှိပါတယ်မော်ဒူရီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။တော့တိတ်ချစ်တဲ့သောရရှင်တွေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးခြင်းသေးပါတယ်နော်။မိဆန်နေတဲ့အတူနိနိခင်စောအားဖြည့်ပြီးတည်ဆူထားတဲ့သချင်းလေးနဲ့ထုတ်လွှင့်ပေးမှာဖြစ်ပါတယ်။သောရရှင်တွေတိကျပြီးဖြစ်ပါလိမ့်မယ်နော်။အချစ်ရဲ့ဂျေးကျွန်းဆိုတဲ့သချင်းလေးပါ။ဒီသချင်းလေးကိုတော့ဒီသချင်းကိုပင်နိုင်တည်ဆူတဲ့မိဆန်ဒီကပဲကိုယ်တိုင်ရေးဆက်ထားတာဖြစ်ပါတယ်။နားဆင်ခံစားကြည့်ပါအောင်ရှင
်။ဘလောက်ခံစားရမေLele piao tra te Se kong toa bide Nyu mong da za la da Nga se te lo Nyo nye jim shi ba Ho jing ga lo be Nimba lo be jim shi pjit tra sha Am nye sa chun ne ma Nye ne ma chong che Na ne pe ye Kha sa gwe pe ma ne na che
sapi na baji to abi nyenyek de mi lo myai lo chwan bi tu tam ka yo bam che awam yo ga ne kyesi ma phit ka bolong lo lo la ne sait chai mye ji paw ko cha ne chao ne shen kin tin kan cha pin la ye mo paw myat lo ka za chao ra face up nga tem phit khe le ba do ma nin ga u chen na khu lo chou sa phin kwe ji cha ma face up chin me me le now cha ma pe ya ba shi te le ji cha ma shong pe chin be me le now cha cha shong sam shi lo bu de ge အမြဲလို့ညညအထကြွားတဲ့အငယ်ဝမ်းနေမှုများနဲ့ငါလည်းနပတ်သွား
ရတဲ့ချစ်သူပြင်းပြင်းရှူစားဖွယ်မြေပေါ်ကြာရခါရတဲ့ပလဲဖြူမြက်ရဲ့ဥများတွက်နေလေငင်းကွက်ချက်တွက်နဲ့မင်းပြောမဲ့ဆိုအလုံးဒုက္ခပဲ
ဒီချင်းကိုကိုရိုင်းရေးကိုရိုင်းဆိုတဲ့မိဆန်နေတဲ့သူနင်းနီခင်စွာအဖြစ်ပြောတည်ဆိုထားတာဖြစ်ပါတယ်အချစ်ရဲ့ကြေးကြုံဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းဖွင့်စာတွေနဲ့တည်တခြင်းတောင်းလာတွေကိုတင်းနှင်းတွေနဲ့ညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
။သုံးပြတ်ပါတိကလေးချစ်ကိုယ်ဆိုလက်ခံပေးမယ်လို့လိုက်တော့စိတ်ထဲမှာရှိလေ။နင်ကိုတွေးချင်တဲ့စိတ်နင်ကိုမေ့ချင်တဲ့စိတ်ရန်ကိုမုန်းပြချင်တဲ့စိတ်နဲ့တကလုံးချစ်ချင်တဲ့စိတ်နေစဉ်တွင်တွဲလွန်ဆွဲယူလို့
မဟုတ်ခဲ့။မအေးဒါနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂါနေ့ညလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလံအစည်းအဝေးနဲ့ပတ်သက်ပြီးတော့ကြီးညာချက်ကိုနားဆင်ကြပါခင်ဗျာ
။သောရရှင်များရှင်တမရဦးသိန်းစိန်အစိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူ့အစိုးရတပ်တန်းတွင်မြစ်ဆုံရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ဟာလည်းပြက်ပြဲတော့မှာဖြစ်ပါတယ်။စန့်ကျင်ကန့်ကွက်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့အသက်တက်လာမယ့် NLD အစိုးရအနေနဲ့ရောဘလို့ဆုံးဖြတ်ဆောင်ရွက်တင်ပါတယ်လေ။တိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ချက်နဲ့တဘာဝပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမယ့်အရေးဘက်မြအောင်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုင်းရိုက်လေလိုင်းအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။အင်္ဂါညတိုင်းရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့သူတွေVOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါရစေ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါရောင်းမယ်။ပြည်ရေးရေးပြည်သူအသက်အိုးအိမ်စီစဉ်ကာကွယ်နိုင်ရလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရခင်ဗျာ
။ဒီကနေ့2016ခုနှစ်ဖေဖော်ဝါရီ6ရက်နေ့ရနေ့နိုင်ကြည့်ကြောအချိန်ရန်ကုန်မှာလှည့်ကင်းဆောင်ရွက်နေတဲ့ရဲကားပေါ်ကရဲတပ်ဖွဲ့ဝင်တွေဟာကန်တော်ကြီးနာကဥထွတ်မြတ်လမ်းဘေးမှာရှေ့မီဖွင့်ပြီးဆက်နှိုးရထားတဲ့ကားတစ်စီးကိုတွေ့လိုက်ရပါတယ်။မသိငါဘွေဟာအနေထားကြောင့်ကားကိုစစ်ဆေးတဲ့အခါအရင်မူးပြီးအိပ်ပျော်နေတဲ့လူတယောက်ကိုတွေ့ရတဲ့အပြင်ကားပေါ်မှာလည်းဩစတေးလျနိုင်ငံလို့ဘစ်စတိုတလက်ကိုပါတွေ့လိုက်ကြရပါတယ်။ဒီလိုမတော်တဆတွေ့ရှိရှာဖွေဖမ်းဆီးမှုတွေကနေတစ်ဆင့်ရခိုင်အေတပ်ဖွဲ့ရဲ့တရုတ်နဲ့ထိုင်းနယ်စပ်ကနေမန္တလေးရန်ကုန်မြို့တွေကိုဖျက်ပြီးရခိုင်ပြည်နယ်ဘက်ကိုတိုက်ခိုက်ရေးလက်နက်နဲ့ကြီးစံတွေပို့တဲ့အလွန်ကြီးမားတဲ့လုပ်ငန်းကြီးကိုဖော်ထုတ်နိုင်ခဲ့ပါတယ်။နေဇက်ကနေရန်ကုန်ကိုဖျက်ပြီးဖယ်သွားတယ်ဆိုတဲ့လက်နက်ရည်တွေဟာအလက်300ကျော်လို့ဆိုထားတာမို့ဒီလက်နက်တွေရခိုင်ပြည်နယ်ကိုသေမသွားပဲရန်ကုန်ဧရိယာမှာပဲတိုက်ပွဲဆင်နွှဲခဲ့ရင်ပြည်သူလူရဲ့အသက်အိုးရင်စီးစိမ်လုံခြုံရေးကိစ္စဆိုတာတွေးတော်မတွေးရစရာပါပဲ။ပြောရရင်ဒီဖြစ်စဉ်ကိုကြည့်ရင်ရန်ကုန်မန္တလေးလိုမြို့ကြီးတွေရဲ့လုံခြုံရေးစီးကျိုးပေါက်နေတာထင်ထင်ရှားရှားတွေ့မြင်ကြရမှာဖြစ်ပြီးအာဏာပိုင်တွေဟာပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုတော့ကောင်းကောင်းကာကွယ်နိုင်စွာမရှိတာတွေ့နိုင်ပါတယ်။ဒီကိစ္စဘယ်သူမှတာဝန်ရှိတယ်လဲ။ဘာလို့ဒီလိုဖြစ်ရတာလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။မတော်တဆဖန်ဆီးမှုကနေတဆင့်ဆက်ပြီးဖော်ထုတ်မှုတွေမှာရန်ကုန်တကုံမြို့တေမြောက်ပိုင်းမြောက်ဥကလာလိုင်းတာယာနေအိမ်တွေကနေလက်နဲ့ငယ်ကြီးစံတွေလေရင်ပစ်စစ်တနက်ကြီးစံတွေစကားပြောဆက်တွေညကြီးမှန်ပြောင်းတွေနဲ့စစ်သုံးပစ္စည်းအတော်များများတိမ့်စီရမိတယ်လို့ဆိုပါရယ်အမှုကွင်းဆက်အဖြစ်ရခိုင်ပြည်နယ်ကြောက်ဖြူခရိုင်ရံပြဲမြို့နယ်ကပဇွန်ကန်အဆောက်အုံနားမှာလဲ RPG တနက်တွေဘုံသီးနဲ့ပို့ကြီးတွေလက်နဲ့ငယ်တွေကြီးစံတွေရန်တုံးတွေနဲ့စစ်သုံးလက်နဲ့ပစ္စည်းကိရိယာတွေထပ်ပြီးတူးဖို့တိမ့်စီရမိခဲ့တယ်လို့သိရပါရယ်ဖမ်းမိတဲ့တရားခံတွေကိုစစ်ဆေးဖော်ထုတ်ချက်တွေအရ
အဲ့ဒီလက်နက်ခဲယမ်းတွေကို2014-15ခုနှစ်အတွင်းပြည်ဦးလွင်လမ်းကြောင်းကနေ8ကျင်းကရင်ပြည်နယ်ဖအံလမ်းကြောင်းကနေ10ကျင်းစုစုပေါင်း18ကျင်းရန်ကုန်ကိုကိုပိုင်ကားတွေနဲ့တဲခဲ့ကြတယ်လို့ဆိုပါတယ်အဲ့ဒီလက်နက်တွေရန်ကုန်ကိုရောက်မှပြန်လည်ထုတ်ပို့ပြီးရခိုင်ပြည်နယ်စစ်တွေကိုလိုင်းကားနဲ့3ကျင်းကိုပိုင်ကားနဲ့12ကျင်းစုစုပေါင်း14ကျင်းပို့ခဲ့တယ်လို့ဆိုပါတယ်အဲ့ဒီကမှတဆင့်ကြောက်ဖြူခိုင်ပဲရောက်သွားပြီးတိတ်မကြသေးခင်တုန်းကကြားခဲ့ရတဲ့သတင်းတွေအတိုင်းရခိုင်ပြည်နယ်မှာအစိုးရတပ်နဲ့အေအေတပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားလာတာပါ
စစ်အာဏာရှင်စနစ်နဲ့အုပ်ချုပ်တဲ့အစိုးရကိုတော်လှန်ဖို့ဆိုပြီးရခိုင်တိုင်းသားတွေလက်နက်ဆွဲကင်ပုံကန်တက်ခိုက်ခဲ့တာအခုမှမဟုတ်ပါဘူးဆယ်စုနှစ်တချို့ကြာမြင့်ခဲ့ပါပြီဒါပေမဲ့ရခိုင်လက်နက်ကင်တွေဟာရခိုင်ပြည်နယ်မှာအခြေမချနိုင်ခဲ့ပါဘူးမြန်မာနိုင်ငံရှစ်တောင်ပိုင်းထိုင်းနယ်ဇက်ဘက်ကရင်လက်နက်ကင်တပ်ဖွဲ့အခြေပြုလှုပ်ရှားရနယ်မြေမှာခိုးလုံရင်းအစိုးရတပ်တွေကိုလက်နက်ဆွဲကင်တပ်ပွဲဝင်ခဲ့ကြတာဖြစ်ပါတယ်။အဲဒီချိန်ကာလကလေးကရခိုင်လက်နက်ကင်တွေဟာရခိုင်ပြည်နယ်မှာခြေချဖို့ရည်မှန်းချက်ရှိခဲ့ကြပါတယ်။ဒါကြောင့်ရည်မှန်းချက်အတိုင်းပဲရခိုင်တိုင်းသားလက်နက်ကင်တွေဟာမြန်မာနိုင်ငံရှစ်တောင်ပိုင်းကရင်ပြည်နယ်ကနေမြောက်ပိုင်းကရင်ပြည်နယ်ရှမ်းပြည်နယ်အချင်းပြည်နယ်ကနေတဆင့်အနောက်မြောက်ပိုင်းချင်းပြည်နယ်ကိုဖြတ်ပြီးရခိုင်ပြည်နယ်ထဲမှာပြန်ခြေချနိုင်မှုခီးချေချစ်တဲ့ဘွဲကြီးတခုဆင်နွှဲခဲ့ပါသေးတယ်။ဒါပေမဲ့အဲဒီခီးချေချစ်တဲ့ဘွဲကြီးဟာချင်းပြည်နယ်ရောက်မှာအစိုးရတပ်ရဲ့တိုက်ခိုက်ချင်မိုးတော်ကိုခံလိုက်ရပြီးပြက်ပြေသွားခဲ့ပါတယ်။ပြောရရင်လွန်ခဲ့တဲ့နှစ်ပေါင်းကစားကလေးကရခိုင်တိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဟာရခိုင်ပြည်နယ်ထဲပြန်ခြေချဖို့မလွယ်ကူဘူးဆိုတာပြတဲ့လက္ခဏာတခုပဲဖြစ်ခဲ့ပါတယ်
။နောက်ပိုင်းအလားတူ KNU ကရင်လက်နက်ကိုင်တပ်ဖွဲ့တွေဟာလည်းအေရဝတီတိုင်းမြဝကျွန်းပေါ်မှာအခြေချမဲ့စစ်စင်ရေးတွေလုပ်ခဲ့ပူပါတယ်။တနင်္သာရီတိုင်းကနေတဆင့်ရေချောင်းလန်းကနေအေယာဝတီတိုင်းထဲကိုလူသူလက်နက်တွေတည်ယူပို့ဆောင်ပြီးတိုက်ပွဲဖော်မဲ့လုပ်ငန်းစဉ်မှာအဲ့ဒါလဲအေယာဝတီတိုင်းထဲမှာပဲခြေမုံခံလိုက်ရပါတယ်အလားတူရခိုင်တိုင်းရင်းသားလက်နက်ကိုင်တွေဟာလည်းပင်လယ်ခီးလမ်းကြောင်းကနေရခိုင်ပြည်နယ်ထဲကိုလူသူလက်နက်တွေနဲ့ဝင်ရောက်အခြေချဖို့စူးစမ်းခဲ့ကြပူပါသေးတယ်ဒါပေမဲ့အိန္ဒိယရေတပ်ရဲ့ဂျားဖြက်ဖမ်းဆီးခြင်းကိုခံရပြီးတချို့သေဆုံးတချို့နှစ်ရှည်ထောင်ဒဏ်တွေချမှတ်ခံခဲ့ကြရပါတယ်။ပြောရရင်အဲ့ဒီခေတ်ကာလကနယ်စပ်တွေမှာတိုက်ပွဲကြီးငယ်တွေဖြစ်ပွားနေပေမယ့်အစိုးရဟာရန်ကုန်မန္တလေးလိုမြို့ပြအေရိယာကိုလုံခြုံရေးအရာထိမ့်သိမ့်ကာကွယ်ထားနိုင်တာကြောင့်ရခိုင်ပြည်နယ်လိုအေရဝတီတိုင်းလိုနေရာတွေကိုလူသူလက်နက်တည်ယူပို့ဆောင်ပြီးသဘုံထဖို့မလွယ်ဖြစ်ခဲ့တာပါ။ဘလို့ပဲဖြစ်ဖြစ်သမရဦးသိန်းစိန်အစိုးရအဖွဲ့တာဝန်ယူပြီးတဲ့နောက်ဒုဗိုလ်ချုပ်ကြီးကိုကိုပြည်ထောင်ဝင်ကြီးဖြစ်လာပါတယ်။နောက်ပိုင်းအခုလိုမြို့ပြလုံခြုံရေးအခြေအနေကျိုးပေါက်လာတာတွေ့ကြရပါတယ်။တမ်းမက်ချီရှိတဲ့အဖက်တမင်းနဲ့စိတ်ကြွဆေးပြားတွေရန်ကုန်မြို့တော်စီဥတီဝင်လာနေတာအကြိမ်ပေါင်းမရေမတွက်နိုင်အောင်ရှိခဲ့ပါတယ်။တခါတည်းရန်ကံမကောင်းအကြောင်းမလားလို့မတော်တဆဖမ်းမိတဲ့စိတ်ကြွဆေးပြားအရေးအတွက်တောင်ဒီကြိမ်မှတန်းနဲ့ချီပမာဏရှိတာတွေ့ကြရပါတယ်။ဒီချိန်ကဆိုရင်ယူနီဖောင်းလက်နဲ့အပြည့်စုံနဲ့ကိုကက်ဖုန်ကြားရှင်တပ်ဖွဲ့ကမြန်မာစကားမတတ်တဲ့တရုတ်လူမျိုးတွေတရုတ်ပြည်နယ်စပ်ကနေမန္တလေးကိုဖြတ်အိန္ဒိယနယ်စပ်ကိုရောက်မှဖမ်းမိတာမျိုးလည်းဖြစ်ခဲ့ပူပါတယ်။အခုကိစ္စမှာလည်းလက်နဲ့အလက်ရာပေါင်းများစွာကြည်စံထောင်တောင်းချီနယ်စပ်ကနေမန္တလေးရန်ကုန်ကိုဖြတ်ပြီးရခိုင်ပြည်နယ်ထဲထိရောက်သွားခဲ့တာဖြစ်ပါတယ်။
ပြောရရင်သမရဦးသိန်းစိန်ဆိုရလက်ထက်ပြည်သူလူထုလုံခြုံရေးကိုပြည်ထရေးဝန်ကြီးဌာနနဲ့တပ်မတော်စစ်ဘက်လေးရလုံခြုံရေးအဖွဲ့တွေပူးပေါင်းတာဝန်ယူထားတဲ့ကာလမှာမြို့ပြလုံခြုံရေးစီအကြီးကျယ်ကျိုးပေါက်ခဲ့တာတွေ့နိုင်ပါတယ်။ဒီလိုဖြစ်ရတာကလည်းတာဝန်ရှိသူတွေဟာပြည်သူတွေအသက်အိုးရင်စီးစိမ်လုံခြုံရေးဆိုတာထက်မြို့ပေါ်ကကျောင်းသားတွေဒေါ်လုံလှကိုထင်ကျော်တို့လိုတက်ကြွလှုပ်ရှားသူတွေကိုပဲရန်သူတွေလိုသတ်မှတ်အဲ့ဒီလှုပ်ရှားမှုတွေကိုပဲနှိမ်နင်းဖို့ဥတည်ချက်ထားအယုဆိုင်ခဲ့တာကြောင့်လည်းဖြစ်နိုင်ပါတယ်။ဒါကြောင့်လည်းတကယ်ပြည်သူတွေရဲ့အသက်အိုးရင်စီးစိမ်တွေကိုထိခိုက်နိုင်တဲ့ဒုတည်ကြီးမားအဖြစ်ဆွာကြီးမားတဲ့စစ်တုံးလက်နဲ့ပစ္စည်းကိရိယာတွေကိုမန္တလေးရန်ကုန်လိုမြို့ကြီးတွေကနေတဆင့်ရခိုင်ပြည်နယ်တဲ့အထိအချင်းချင်းအခါခါဘေးရန်ကင်းကင်းနဲ့ဖယ်ယူသွားနိုင်ကြတာပါ။အရင်ကအဆက်ဆက်လက်ထက်ကမဖြစ်နိုင်ခဲ့တဲ့မြို့ပြလုံခြုံရေးစီးကျိုးပေါက်သွားခဲ့တာဖြစ်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်ပြည်ထရေးဝန်ကြီးဌာနစစ်ဘက်ရေးရလုံခြုံရေးဌာနတွေဟာတို့ရဲ့အဓိကတာဝန်ဖြစ်တဲ့ပြည်သူလူထုရဲ့အသက်အိုးရင်စီးစိမ်လုံခြုံရေးကိုထိထိရောက်ကာကွယ်နိုင်စွမ်းမရှိတာတွေ့မြင်နိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကိုနားဆင်ရရပါခုတော့ကဘာတလွှားထူးခြားစံပြတဲ့အစီအစဉ်ကိုတင်ဆက်ပေးပါမယ်ထူးထူးဆန်းဆန်းအကြောင်းအရာတွေကိုမက်ခင်ဖြူထွေးနဲ့ကိုတားညင်ဦးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဂျပန်နိုင်ငံကမြို့သမီးတွေအလုတ်ကစိတ်ဖိစီးမှုတွေတက်တာစီအောင်ထူးခြားခြားဝန်ဆောင်မှုပေးနေတာရှိပါတယ်အဲဒါကတော့ဒီရုပ်ချောတဲ့မြို့သားတွေကသူတို့ငိုတဲ့အခါမှာမျက်ရည်တုပ်ပေးတာပါအဲဒီဝန်ဆောင်မှုကိုအိုက်ကီမီဆိုဆိုတဲ့ကုမ္ပဏီကလုတ်ဆောင်ပေးနေတာဖြစ်ပြီးတော့ ဒီဆလုံးဟာရုပ်ချောတဲ့အမျိုးသားနဲ့ငိုတယ်ဆိုတဲ့ဆလုံးကိုပေါင်းဆက်ထားဖြစ်ပါတယ်ဒီဝန်ဆောင်မှုအတွက်တဲ့ဂျင်းကိုဒေါ်လာ80နီးပါးလောက်ပေးရပါတယ်ငိုဖို့အတွက်ဝမ်းထဲဖို့ကောင်းတဲ့ရုပ်ရှင်ကြည့်တာဇလန်းတို့လေးတွေနားထောင်လာနဲ့ဝမ်းထဲစရာကောင်းတဲ့တခြင်းနားထောင်တာစတဲ့အစီအစဉ်တွေပါဝင်ပြီးတော့
ထိုင်ဝမ်ကျွန်းရံမြို့တော်ထိုင်ပင်မှာတော့စောက်ထိုးစောက်ထားတဲ့တုံးတက်တိုက်အင်ကိုစိတ်ဝင်စားလာကြည့်ကြတဲ့သူတွေအများပြားရှိနေပါတယ်။အိမ်ပြင်နယံကိုတောက်တောက်ပပရောင်တွေနဲ့ဆေးတုပ်ထားပြီးအတွေးအပြင်စင်ကိုတော့အမေရိကန်ကြီးလက်အိမ်တလုံးပုံစံလုပ်ထားတာပါ။ပုံမှန်အရွယ်အစားတိုင်းရှိတဲ့စပွဲ၊ကလက်တာ၊အိမ်သာစတဲ့အသုံးဆောင်ပစ္စည်းတွေအားလုံးကိုစောက်ထိုးစောက်ထားပြီးတော့ကားတစ်စ
ဖြစ်ခဲ့တဲ့ဇန်နဝါရီလတဲ့ထိုင်းပြည်မှာမိုးအဆက်မပြတ်ရွာနေခဲ့တာကြောင့်ဆောက်လုပ်ရေးလုပ်ငန်းတွေနောက်နေခဲ့ရတယ်လို့သတ်မှတ်ချိန်တစ်ပတ်နောက်ကျပြီးတော့မှဖွင့်လှစ်နိုင်ခဲ့တာပါ။တိစောက်တဲ့အချိန်စုစုပေါင်း2လောက်ကြာခဲ့ပြီးတော့အမေရိကန်ဒေါ်လာ6သိန်းလောက်အကုန်ကျခံတိစောက်ခဲ့ရတာပါ။
ထူးခြားသောပစ္စည်းအဟောင်းအမြည်တွေနဲ့ဒီအင်ဒိုနီးရှားနိုင်ငံသားတယောက်ကဆေးရုံလက်တံတစ်ခုကိုတီထွင်လိုက်ပါတယ်။ဘာလီကျိုးမော်ကဂီဟီဆော်အလုံယုံပန်ရှင်အိုင်ဝီယန်ဆူမာဒါနာခါဒီလေးဖြတ်ပြီးတော့ဘယ်ဘက်လက်မလှုပ်နိုင်တော့ဘဲနဲ့6လောက်ခန်းစားနေရတယ်ပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ်။ လက်ဖက်ထင်းနဲ့သူ့ရဲ့မိသားစုကိုလောက်ကင်ကျွေးမွေးဖို့မလွယ်တဲ့အတွက်ထက်တန်းပညာလောက်သာသင်ကြားခဲ့ရတဲ့သူ့အနေနဲ့တက်ကြွမ်းသမားနဲ့ဖန်တီးခဲ့တာပါ။သူဖန်တီးတဲ့အထဲမှာတော့အလုပ်ယုံကပစ္စည်းအပိုင်းအစတွေနဲ့ဆေးရုံလက်တံနဲ့ဒီလေးဖြတ်နေတဲ့လက်မှာတက်ထားတဲ့ဆေးရုံလက်တံကိုချိတ်ဆက်ထားပြီးတော့လူသလိုအုံနောက်ကနေညွှန်ကြားနိုင်တယ်လို့ဆိုတဲ့ဂေါင်းဆော့ခရီးယာတစ်
်ဒါပေမဲ့လို့ဘာလီကျွန်းအုပ်ချုပ်ရေးမှုကတော့ဝေယံရဲ့သတင်းကိုကြားပြီးတော့စိတ်ဝင်စားလွန်းလို့ကိုရိုင်းသွားကြည့်ပြီးကျမရဲ့အတွက်ထောက်ပံ့အဖြစ်ဒေါ်လာ3,600လောက်နဲ့ညီမျှတဲ့အင်ဒိုနီးရှားရူပီယာငွေတန်90အထိပြူဒန်းခဲ့ပါတယ်
ဒါကတော့ထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါမယ
်အမေရိကန်နိုင်ငံရဲ့အယောက်40မြောက်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့သူရော်နယ်ရီဂွင်ရဲ့ဘဝကျင်ပေါ်နန်စီရီဂွင်ဟာတနင်္လာနေ့မှာနှလုံးရောဂါနဲ့ကွယ်လွန်သွားပြီဖြစ်ပါတယ်အသက်64နှစ်ရှိဖြစ်တဲ့မစ္စစ်ရေဂင်ဟာကယ်လီဖိုးနီးယားပြည်နယ်ဘဲလ်အဲရ်မှာကွယ်လွန်သွားကြောင်းရေဂင်စာကြည့်တဲ့ကကြေညာပါတယ်။နန်စီရေဂင်ရဲ့ရုပ်အလောင်းကိုကယ်လီဖိုးနီးယားပြည်နယ်ဆီမီဗယ်လီမှာရှိတဲ့သမ္မတရော်နယ်ရေဂင်စာကြည့်တဲ့မှာသူခင်ပွန်းရဲ့အုတ်ဂုဏဘေးမှာမြုံနာမှာဖြစ်ပါတယ်။ကုလသမဂ္ဂကချမှတ်ထားတဲ့ SDG ခေါ်ရေရှည်တည်တံ့နဲ့ဖွံ့ဖြိုးရေးအစီအစဉ်ကိုအကောင့်ထည့်ဖော်တဲ့အနေနဲ့တိုင်းပြည်ဒီဒီကသူတို့နိုင်ငံရဲ့နိုင်ငံသားတွေရဲ့ဘဝတိုးတက်ကောင်းမွန်စေရေးအတွက်တာနိထာချလှုပ်ဆောင်ခဲ့ကြတဲ့ရက်လက်တွေအပေါ်ကုလသမဂ္ဂအနေနဲ့ကျေနပ်အားရကြောင်းလက်ထောက်အတွင်းရေးမှူးချုပ်ကပြောပါတယ်။ဒီနိုင်ငံမှာပြီးခဲ့တဲ့နှစ်တွင်အဂတိလိုက်စားခဲ့တဲ့အစိုးရဝန်ထမ်း3သိန်းလောက်ကိုအပြစ်ပေးယူခဲ့ရေးယူခဲ့တယ်လို့အစိုးရအာဏာရကွန်မြူနတီပါတီကတင်းနှင်းကလေးနေမှာပြောကြားပါတယ်အဲ့ဒီထက်ကဝန်ထမ်း2သိန်းလောက်ကိုအငယ်စားပြစ်ဒဏ်တွေချမှတ်ခဲ့ပြီး12,000လောက်ကိုတော့ပါတီတွင်းယာတုချထားတာအပါအဝင်ပြင်ထန်တဲ့ပြစ်ဒဏ်တွေပေးခဲ့တယ်လို့ပါတီရဲ့စောင့်ကြည့်အဖွဲ့ကပြောပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းတွေကို ကိုသတင်းချင်းချုပ်ကိုကုစားဝင်လိုင်ကြီးညာတော့တာဖြစ်ပါတယ်ခင်ဗျအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရာမန်ဖြစ်ပါတယ် VO ကိုနားဆင်နေအတွက်လည်းကျေးဇူးတင်ရှိပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျကျွန်တော်ဆံမိုးပါပါ
This program has come to you from the Voice of America, Washington.